to the Voice of America in Burmese.
Mingla ba khmyar. VOA American တိုင်းရဲ့2020ပြည့်နှစ်မတ်လ4ရက်ဗုဒ္ဓဟူးနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ5 32.40-48 တို့အပြင်5 190kHz 1.95 တို့ကနေတိုက်ရိုက်နားဆင်နိုင်သလို VOA website burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒီကနေ့မနက်ခင်းအစီအစဉ်မူအဖြစ်ကျွန်တော်ရဲမင်းထွန်းကတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီမနက်နားဆင်မယ့်သတင်းတွေမှာတော့ကိုရိုနာဗိုင်းရပ်စ်အနေနဲ့ဆိုရင်မူကြောင့်နှကောင်းစည်းတွေပါဝင်အကောက်အွယ်ပစ္စည်းတွေကိုစုဆောင်းတာတွေမလုပ်ကြဘဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲကတိုက်တွန်းပါတယ်ဘင်္ဂလားဒေ့ရှ်ရူရင်ယာဒုက္ခသည်တွေနေရပြင်းရင်မြန်မာဘက်ကကြိုးပမ်းမှုတွေဟာနှိကွေလွန်းတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုလိုက်ပါတယ်ဒီလိုထိထိရောက်သတင်းတွေကိုတော့မတင်ကြီးထိုက်နေသူကြီးညာပေးသွားမှာပါ
ဒီလိုထိတ်တန့်ရောက်တဲ့တွင်နေအပြင်နားဆင်ရမယ့်သတင်းလွှာတစ်ပုဒ်မှာတော
့အဲညာကြည့်ပါတော့ရာတော့ဟောအေပေလာကကြီးကစီစီထားတာပေါ့ဒါပေမဲ့ကျွန်တော်တို့ယူဒီဒီကြီးကြီးအခုတည်းကခေါ်ရင်းညာ
ဇောဒာချိန်မြောင်27ရာစုပင်လုံပြည်တော်စုငင်းငယ်ညီလာခံဒီနှစ်တဲကျင်းပရေးအလားအလာရှိမရှိဆွေးနွေးကြွတွေကိုမကြခင်နားဆင်ရပါပဲဒီသတင်းနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့နယ်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားမှုနဲ့နောက်ဆက်တွဲသတင်းဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ထိန်းချုပ်ထားတဲ့မြို့နယ်တွေမှာ2020ပြည့်ရွေးကောက်ပွဲကျင်းပနိုင်ရေးအလားအလာကောင်းတဲ့အကြောင်းပြင်ကမ္ဘာသတင်းတွေထဲကမြန်မာပြည်သတင်းတွေကိုလည်းနားဆင်ရပါမယ်ဒီသတင်းလာတွေမတိုင်ခင်တော့ဗိုလ်ဒုံးနဲ့ပဲနောက်ဆုံးရသတင်းတွေကိုကုအောင်လင်းဦးနဲ့မတ်တင်ကြီးထိုက်တူကပြောပြပေးပါမယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အနေနဲ့ဆိုရင်မူကြောင့်နှကောင်းစည်းတွေပါဝင်အကောက်အွယ်ပစ္စည်းတွေကိုစုဆောင်းတာတွေမလုပ်ကြဘို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြီးကဲကထိုက်တွန်းလိုက်ပါတယ်ရောဂါကောက်ွယ်ပစ္စည်းတွေဟာဗိုင်းရပ်စ်တိုက်ဖြစ်ရေးကြိုးပမ်းနေတဲ့ကျန်းမာရေးဝန်ထမ်းတွေအတွက်ပုံမလိုအပ်တဲ့အကြောင်းလဲ WHO ညွှန်ကြားမှုချုပ်တက်ထရက်စ်အက်နော်ဂေဘရီယေးဆုစ်ကအင်္ဂါနေ့မှာပြောလိုက်တာပါလူရင်သူများတာတူလောင်စုဆောင်းထားတာတလွဲအုံပြုနေတာတွေကြောင့်ကျမ်းမာရေးသုံးအကောက်အွယ်ပစ္စည်းတွေလိုအပ်တဲ့နိုင်ငံတွေအတွက်အခက်တွေမှာစိုးရိမ်ရတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။တောင်ကိုရီးယား၊အီတလီ၊အီရန်နဲ့ဂျပန်နိုင်ငံတွေမှာကူးစက်မှုတွေမြန်ဆန်နေတဲ့အတွက်ကမ္ဘာတဝန်းချင်းချောက်မှုတရအဖြစ်ပြောဆိုလိုက်ပြီးနောက်တည့်မှာပဲအခုလိုသတိပေးလိုက်တာပါ။အကောက်အွယ်ပစ္စည်းတွေပြက်လက်တဲ့အတွက်ဆီယဝင်းတွေသူနာပြုတွေနဲ့ကျမ်းမာရေးဝန်ထမ်းတွေဟာကိုဗစ် -19 လူနာတွေကိုပြုစုကူးသွားရမှာအနေရရှိတဲ့အခြေအနေနဲ့ကြုံနေရတယ်လို့လည်းပြောဆိုထားပါတယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတိုးလာနေချိန်တရုတ်နိုင်ငံမှာတော့သတင်းပတ်တွေတော်တော်များတွင်ပထမဆုံးအကြိမ်ဖြစ်ကူးစက်သူလူနာအသစ်အနှိမ်ဆုံးအထိချဆင်းသွားပြီးထောင်ခံချီတဲ့လူနာတွေလည်းတက်တာလာတဲ့အတွက်စစ်ရုံကပြန်ဆင်းနိုင်ခဲ့တာကြောင့်မျှော်လင့်ချက်တွေလည်းတိုးလာနေတာပါ။ဒီချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန်ပြည်နယ်မှာတော့အခုနောက်ဆုံးကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3ထပ်တိုးလာတဲ့အတွက်စုစုပေါင်းသေဆုံးသူ9ဦးထိရှိသွားပါပြီ။
ကိုရိုနာဗိုင်းရပ်စ်ကြောင့်ကမ္ဘာစီးပွားရေးအပေါ်ထိခိုက်မှုလျော့ပါတက်တာစီရေးအတွက်အမေရိကန်ဘဟုဘဏ်ကအင်ကာနေမှာအတိုးနှုန်းဆန်သတ်မှတ်ချက်ကိုဒသမ900ခန့်နှုန်းလျှော့ချလိုက်ပါတယ်။ကမ္ဘာတစ်လွှတ်ကဘဟုဘဏ်တွေမှာအတိုးနှုန်းတွေလျှော့ချလာပြီးတဲ့နောက်အခုလိုအတိုးနှုန်းလျှော့ချမှုဟာဆိုရင်အမေရိကန်ဘဟုဘဏ်စနစ်မှာပြီးခဲ့တဲ့နှစ်ကလေးကပထမဆုံးအကြိမ်ဖြစ်သလို2008ခုနှစ်စီးပွားရေးအကျပ်တဲနောက်ပိုင်းအခုလိုအရေးပေါ်အတိုးနှုန်းလျှော့ချဖြတ်တောက်မှုကလည်းပထမဆုံးအကြိမ်ဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်စီးပွားရေးကိစ္စတွေမှာအန္တရာယ်ရှိလာတယ်လို့အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဂျေရွန်ဖာဝါကပြောပါတယ်။ဗဟိုဘဏ်ကအတိုးနှုန်းလျှော့ချပေမဲ့လည်းနောက်ထပ်ဖြေလျှော့မှုတွေအထူးအရေးကြီးဆုံးကတော့တခြားနိုင်ငံတွေပြိုင်ဘက်တွေနဲ့လက်ရောညီတွေရှိရမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတွစ်တာလူမှုကွန်ရက်မှာပြောပါတယ်။အမေရိကန်ဗဟိုဘဏ်ကအတိုးနှုန်းလျှော့ချလိုက်တာကြောင့်အတိုးနှုန်း 1.95 ရာခိုင်နှုန်းကနေ 1.25 ရာခိုင်နှုန်းအောက်ကိုကျသွားမှာဖြစ်ပါတယ်။ COVID-19 ကကမ္ဘာစီးပွားရေးအပေါ်မှာအတော်လေးရိုက်ခတ်သက်ရောက်နေပြီးကမ္ဘာတလွာစီးပွားကျမှုအထိဖြစ်သွားနိုင်တဲ့အပေါ်စိုးရိမ်မှုတွေတိုးလာချိန်မှာပဲအမေရိကန်ဗဟိုဘဏ်ရဲ့ကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ
်။အမေရိကန်ပြည်သူ Tennessee ပြည်နယ်မှာလေဆင်နှာမောင်းတိုက်ခတ်မှုတွေကြောင့်လူ22ယောက်ထဲမှနေသေဆုံးပြီးအကြီးအကျယ်ထိခိုက်ပျက်စီးသွားပါတယ်။အင်္ဂါနေ့စောပိုင်းကနက်ရှွေးမြို့လယ်မှာဖြတ်တန်းတက်ခတ်သွားတဲ့လေဆင်နှာမောင်းတစ်ခုကိုရိုက်ထားတဲ့ဗီဒီယိုထဲမှာတော့ရှက်စီလက်တာတွေအဆောက်အဦတွေပြိုကျပျက်စီးတာတွေကိုလည်းတွေ့ခဲ့ကြရတာပါ။မြို့ထဲကအဆောက်အဦ40ထင်မှန်းထိခိုက်ပျက်စီးတဲ့သတင်းတွေရတဲ့အတွက်အကူအညီပေးဖို့ဆီလုတ်ခဲ့ရတဲ့အကြောင်းလဲအရေးပေါ်ကိစ္စရေးဝန်ထမ်းတွေကပြောပါတယ်။အာဏာပိုင်တွေကတော့ကျောင်းတွေတရားရုံးတွေပြည်နယ်မြို့တော်မှာလေယာဉ်ဝင်းပါဝင်သွားလာရေးတွေကိုလည်းပိတ်ထားခဲ့တာပါ။ ဟိုရင်စွန့်ခွာရသူတွေအတွက်အရေးပေါ်နေထိုင်စရာနေရာတွေလည်းစီစဉ်ပေးထားပါတယ်။လေဆင်နှောင်းတစ်ခုကတော့ Nashville မြို့ရဲ့ပေါ်မရောက်ခင်မြို့နောက်ဘက်ကလေရင်ဝင်းတစ်ခုကိုဖျက်ဆန်းတက်ခတ်ခဲ့ရမှာလေရင်ယုံတွေတော်တော်များပျက်စီးကုန်ပါတယ်။ Nashville မြို့မှာလေဆင်နှောင်းကြောင့်အ ਨੇ ဆုံးလူနုဦးသေဆုံးသွားတာပါ။သမတော်နဲ့ထရန့်ကတော့တနက်စီပြည်နယ်ကမုံတိုင်းတင်ဒေသကိုတောက်ချန်နေမှာတွားကြည့်မယ်အကြောင်းပြောထားပါဗျ။ပြည်တော်စုအရေးပေါ်စီမံခန့်ခွဲအေဂျင်စီဖီမာဟာလည်းမုံတိုင်းတင်ဒေသမှာလိုအပ်တဲ့အကူအညီပေးဖို့ရရှိနေပြီဖြစ်တဲ့အကြောင်းနဲ့အသက်ဆုံးရှုံးခဲ့ရသူတွေအတွက်ဝန်ထမ်းကြောင့်လည်းသမတော်ကပြောဆိုသွားခဲ့တာပါ။အ
မေရိကန်ပြည်တော်စုကပြည်နယ်14ခုမှာဒီမိုကရက်ပါတီသမတော်လောက်ရွေးကောက်ပွဲတွေကိုအင်ကာနီကတပြိုင်တည်းကျင်းပနေပြီးမဲဆန္ဒရှင်တွေအခုမဲပေးနေကြပါတယ်။ပါတီညီလာခံကိုယ်စားလှယ်မဲအများဆုံးရှိတဲ့ကယ်လီဖိုးနီးယားအပါအဝင်ပြည်နယ်14ခုမှာတပြိုင်တည်းကျင်းပနေတဲ့ Super Tuesday လို့ခေါ်တဲ့အင်ကာနေပါတီသမ္မတလောင်းရွေးကောက်ပွဲမှာတော့ပါတီညီလာခံကိုယ်စားလှယ်ပမာဏ3ပုံ2ပုံရှိပါတယ်။ Iowa, New Hampshire, Nevada နဲ့ South Carolina တို့မှာပါတီရင်သမ္မတလောင်းရွေးကောက်ပွဲတွေအပြီးကျင်းပတဲ့ Super Tuesday ရွေးကောက်ပွဲမှာတော့American ပိုင်းနဲ့တခုဖြစ်တဲ့ American Samoa အပါအဝင်နိုင်ငံရဲ့အနောက်ပိုင်းတောင်ပိုင်းအရှေ့မြောက်ပိုင်းနဲ့အနောက်အလယ်ပိုင်းပြည်နယ်တွေတရက်ထဲတစ်ပြိုင်တည်းချင်ပါတာပါ။ဒါကြောင့် Democrat Party သမ္မတလောင်းရွေးကောက်ပွဲလုပ်ငန်းစဉ်အလားအလာကိုတွေ့မြင်ရမယ့်အနေအထားလည်းဖြစ်ပါတယ်။အခုချိန်ထိတော့ဗမာ့အထက်လွှတ်တော်အမတ် Bernie Sanders ကပါတီညီလာခံကိုယ်စားလှယ်58ဦးနဲ့ဦးဆောင်နေပါတယ်။ကယ်လီဖိုးနီးယားနဲ့ Texas ပြည်နယ်တို့ကအကျိုးစစ်တမ်းတွေမှာလဲ Mr. Sanders ဦးဆောင်နေတာကြောင့်ပါတီညီလာခံကိုယ်စားလှယ်အများအပြားရနိုင်ခြေရှိပါတယ်။ဒုတိယသမ္မတဟောင်း Joe Biden ကတော့စနေနေ့ကလှုပ်တဲ့ South Carolina ပါတီသမ္မတလောင်းရွေးကောက်ပွဲမှာအနိုင်ရတာကြောင့်အခုချိန်ထိပါတီညီလာခံကိုယ်စားလှယ်50ဦးရထားပါပြီ။ Democrat Party သမ္မတလောင်းရွေးကောက်ပွဲမှာတတိယနေရာကလိုက်နေတဲ့ကိုယ်စားလှယ်လောင်းကတော့ Massachusetts ပြည်နယ်အထက်လွှတ်တော်အမတ် Elizabeth Warren ဖြစ်ပါတယ်။
VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တမမြန်မာဘာသာအစီအစဉ်ရဲ့ဗထုနေမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ရောက်တိုင်းနယ်ချီရဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးမြန်မာနိုင်ငံဘက်ကကြိုးပမ်းမှုတွေဟာနှေးခွေလွန်းတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကပြောဆိုလိုက်ပါတယ
် To create conditions for refugees to return from Bangladesh into Myanmar are too slow and or not happening yet freedom of movement
ဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံကိုပြန်နိုင်မဲ့အခြေအနေတွေဖန်တီးရနေမှာနေခွေလွန်းတာဓမ္မမော်ရင်လည်းဖြစ်မလာသေးတဲ့အကြောင်းမာမင်းကြီးဖီလီပိုဂရန်ဒီကအင်္ဂါနေ့မှာပြောလိုက်တာပါဒုက္ခသည်တွေနေရပြန်နိုင်မဲ့အခြေအနေတွေဖန်တီးရမှာလွတ်လပ်စွာသွားလာလို့ရှောက်ခွင့်ရခိုင်ပြည်နယ်ကပြည်တွင်းဒုက္ခသည်စခန်းတွေမှာရောင်းနေသူတွေပြန်လာခွင့်ရရေးအင်ချမ်းမြင်နဲ့ပိုင်ဆိုင်ခွင့်တွေကိုလေးစားဖို့တွေဖြင့်နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းပြောင်းစီစဉ်ဖို့လိုတဲ့အကြောင်းလည်းတိုက်တွန်းထားပါတယ်ဒုက္ခသည်တွေအနေနဲ့တန်တရားစိတ်ကင်းကင်းနဲ့ခွဲခြားဆက်ဆံမှုမရှိဘဲတိုင်းပြည်နယ်လူမှုအသိုင်းအဝိုင်းကြားပြန်လည်ဝင်ဆက်နိုင်အောင်ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းလည်းပြောဆိုခဲ့တာပါဒုက္ခသည်တွေအတွက်ဒေါ်လာ889တန်းအကူအညီတွေလိုအပ်နေတဲ့အကြောင်းလည်းကုလသမဂ္ဂနဲ့ဘင်္ဂလားဒေ့ရှ်အနေနဲ့ကပြောဆိုတောင်းခံခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်ဒုတိယနိုင်ငံခြားရေးဝန်ကြီးရှာရီရာအလမ်ကတော့မြန်မာနိုင်ငံကဒုက္ခသည်တွေပြန်လည်လက်ခံနိုင်အောင်တက်နိုင်သမျှကုလသမဂ္ဂဖွဲ့ဝင်နိုင်ငံတွေဝိုင်းဝန်းဖိအားပေးကြဖို့တိုက်တွန်းခဲ့တာပါရင်းကြဆိုတဲ့အတုံးလုံးကိုတရားဝင်အသိမှတ်မပြုတဲ့မြန်မာဆွေကတော့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့ကုလသမဂ္ဂနဲ့ရောဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပါနားလည်မှုစောင့်ကြလာတယ်လက်မှတ်ထိုးထားပါတယ်။ဒါပေမဲ့လက်တွေ့မှာတော့အစီအစဉ်တွေအကောင့်ထဲမဖော်နိုင်ပဲဖြစ်နေတဲ့အတွက်နိုင်ငံတကာရဲ့ဝေဖန်မှုတွေနဲ့ရင်ဆိုင်နေရတာလည်းဖြစ်ပါတယ်
။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွင်းကရိုဟင်ဂျာပြည်ထနာဖြစ်ရှင်ရေးလူသားချင်းစာနာမှုအထောက်အပံ့ဖြစ်ဥရောပကော်မရှင်ကယူရို30တန်ပေးအပ်ပါလေ။ရိုဟင်ဂျာပြည်ထနာဟာ၃နှစ်အတွင်းကိုရောက်လာပြီးရှင်သန်ရက်တည်ရေးအတွက်လူသားချင်းစာနာမှုအထောက်ပံ့တွေပေါ်မိခိုနေရာဆဲဖြစ်သူတွေအပေါ်ဆက်ပြီးထောက်ပံ့ပေးဖို့ပို့ပြီးတော့အရေးကြီးလာတယ်လို့လဲပြိပခစီမံခန့်ခွဲမှုဆိုင်ရာမဟာမင်းကြီးကကြေညာချက်မှာပြောဆိုပါတယ်မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်သင့်မခံပါဘူးအခုဥရောပကော်မရှင်ထောက်ပံ့မဲ့အထက်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပဇာကဒုက္ခသည်တွေနဲ့သူတို့ကိုလက်ခံထားတဲ့အတိုင်းဝိုင်းတွေအတွက်ပါဝင်မှာဖြစ်တယ်လို့မြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအတွက်လည်းပါဝင်မှာဖြစ်ပါတယ်။ဥရောပကော်မရှင်ကထောက်ပံ့မဲ့ယူရို30 တသန်းတဲ့ကယူရို18.5တန်းကတော့ဘင်္ဂလားဒေ့ရှ်နိုင်ငံတွင်ဒုက္ခသည်တွေတဲ့အခုအညစ်အလို့အဆုံးသူတွေနဲ့လက်ခံတဲ့အတိုင်းဝိုင်းအတွက်ပေးအပ်မှာဖြစ်ပါတယ်
။ဂျပန်နိုင်ငံရောက်မြန်မာလူသမားတွေအတွက်အကျိုးဆောင်ပေးနေတဲ့လူသမားသမဂ္ဂဟာဂျပန်နိုင်ငံကအကြီးဆုံးလူသမားသမဂ္ဂအဖွဲ့ချုပ်ရန်ကုန်ရဲ့လက်အောက်ခံဖွဲ့တစ်ခုနဲ့ပူးပေါင်းလိုက်ပါတယ်။ဖွဲ့ဝင်130လောက်ရှိတဲ့မြန်မာနိုင်ငံသားလူသမားသမဂ္ဂအဖွဲ့ချုပ်ဟာဂျပန်နိုင်ငံတပ်ထုနဲ့စစ်မှုလုပ်ငန်းလူသမားအသင်း JMF နဲ့ပူးပေါင်းလိုက်တဲ့အကြောင်းဗိုလ်ထုနေတုတ် Nikkei Asia Review သတင်းမှာဖော်ပြလိုက်တာပါလူသမားသမဂ္ဂပေါင်း1900လောက်နဲ့အဖွဲ့ဝင်3,900လောက်ရှိတဲ့ JMF အဖွဲ့ဟာအရင်ကလည်းမြန်မာလူသမားသမဂ္ဂကိုအားပေးကူညီခဲ့ဦးပါတယ်မကြာသေးခင်နှစ်တွေအတွင်းလာစားမရတာအလုပ်လုံခြုံခိုင်းစေခံရတဲ့လူသမားတွေရဲ့တန်တန်းချက်တွေကိုလက်ခံရရှိထားတဲ့မြန်မာလူသမားသမဂ္ဂအနေနဲ့အခြေအနေတွေတိုးတက်မှုရအောင် GM နဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်ပါတယ
်ထိုင်းနိုင်ငံတွင်လူသမားအခွင့်အရေးတိုးတက်ကောင်းမအောင်ဆောင်ရွက်ပေးဖို့အလုပ်သမားသမဂ္ဂတွေနဲ့ရွှေပြောင်းအလုပ်သမားအဖွဲ့တွေကထိုင်းဝန်ကြီးချုပ်ထံကိုစာပေးပို့တိုက်တွန်းပါတယ်ဒါ့အပြင်အလုပ်သမားတထောင်ကျော်လဲဘန်ကောက်မြို့တော်ကကုလသမဂ္ဂအဖွဲ့ရုံးရှိမှာအင်ကာနေကဆန္ဒပြပါတယ်အလုပ်သမားအခွင့်အရေးတိုးတက်ကောင်းမွန်အောင်မလုပ်ဘူးဆိုပြီးထိုင်းနိုင်ငံကိုပေးအပ်ထားတဲ့ကုန်သွယ်ရေးအထူးခံစားခွင့်တဲ့ကတချို့ကိုအမေရိကန်ကပြန်လဲရုပ်သိမ်းမှုဟာဆိုရင်လာမယ့်ဧပြီလမှာတက်ရောက်ဖို့ရှိနေချိန်မှာပဲအလုပ်သမားတွေဆန္ဒပြခဲ့ကြတာဖြစ်ပါတယ
်ဗိုလ်ထုတ်နေ့မနေ့ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွင်ဦးနဲ့မတ်သိင်ကြီးထိုက်တို့ပြောပြခဲ့တာပါဆလပီသတင်းလွှာတွေကိုဇက်တိုက်နားဆင်ကြပါမယ်။ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တချို့နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တွေတိုက်ပွဲဖြစ်ပွားနေပါတယ်။ချင်းပြည်နယ်ပလောဝမြို့နယ်အတွင်းတိုက်ပွဲတွေကြောင့်ရေလမ်းကြောင်းပြန်ပိတ်သွားတယ်လို့ရခိုင်ပြည်နယ်အတွင်းမှာတော့ကြောက်တော် M နဲ့ရသေးတောင်မြို့နယ်တွေမှာအရသားတွေတန်းရနေတာတွေရှိနေတာပါ။အပြည့်အစုံကို VOA မြန်မာပိုင်းသတင်းထောက်ကိုတက်နိုင်ကမေးမြန်းတင်ပြထားပါတယ်။
ရှင်းပြနေပလောဝမြို့နယ်မှာရောရခိုင်မြောက်ပိုင်းကမြို့နယ်၃ခုလောက်မှာပါဆိုရတက်နဲ့ရခိုင်လက်နက်ကန်ရဲ့ဖွဲ့တို့ဒီကနေ့တိုက်ပွဲတွေဖြစ်ပေါ်နေတယ်လို့အေအေပြောခွင့်ရခိုင်ဒုခကပြောပါတယ
်။အော်ဟုတ်ကဲ့ခင်ဗျာဒီနေ့ဒီမလ၃ရက်နေ့မှာဒီမင်းရှောင်းတကားခိုက်ကဒီလက်နက်ကြီးစခါပဝင်းကျင်ကိုနေ့လေဒီ၂နာရီ၅မိနစ်မှာတကယ်နောက်ဒီနေ့လေ၂နာရီ၇မိနစ်မှာတကယ်ပေါ့နော်ဒီကျဲလေရဲ့နှစ်သီးနဲ့ဟိုတကြိမ်မှာဘုံ၆လုံးစီပေါ့နော်ဒီတစ်ကြိမ်လာပြီးတော့ကြေးချတာပေါ့အောင်လုံးဆိုတော့ဘုံရှင်းနှလုံးပြန်ဟိုနောက်ပြီးလို့ရှိရင်အဲ့ဒီ jet fighter နှစ်စီးနဲ့ပဲဒီနေ့လေ2နာရီ18မိနစ်ကနေ2နာရီ22မိနစ်ကြီးပေါ့နော်ဒီ7နာရီ rocket တွေနဲ့နေပြီးတော့ဟိုလာရောက်ပြီးတော့ပြစ်ခတ်တာရှိဟိုဒါကတော့မြန်မာစစ်တပ်ကဒါလာပြီးတော့တစ်ဖက်တပ်ပြစ်ခတ်တာကြာတော့တစ်ဖက်အပြန်လာတိုက်ပွဲဖြစ်တာတော့မရှိဘူးကျောက်တော်မျိုးနယ်ဒီဥစ္စာပေါ့တင်းမယွာဒီကျောက်တော်မြို့နယ်တင်းမယွာရဲ့ဒီအောက်မှာရှိတဲ့ဒီတောင်ဆေးတောင်တန်းကနေပြီးတော့မှမြန်မာစစ်တပ်ကဟိုလက်နက်ကြီးတွေနဲ့နေပြီးတော့ဒီတိုင်းတိုင်းရွာဘက်ကိုနှမ်းပြီးတော့ဟိုပစ်တာရှိတယ်ဟိုအဲ့ဒီမှာဒီရွာကဒီ၃ရောက်လောက်တန်းရရတယ်လို့လည်းသိရဟိုလုံးလုံးစီတော့အသေးစိတ်တော့သိရတယ
်မနေ့ကလည်းကျောက်တော်အန်ရသေးတောင်နယ်ပလောဝမြို့နယ်တွေမှာတက်နေအဖွဲ့တို့ကြာပြန်လှန်တိုက်ပွဲပေါ်ခဲ့တာတွေရှိတယ်လို့လည်းပြောပါတယ်ပလောဝမြို့နယ်အတွင်းမှာတိုက်ပွဲတွေဖြစ်ပေါ်နေတာကြောင့်ရေလမ်းကြောင်းတွေကိုပိတ်ထားပြီးဒေသခံတွေလည်းကြောက်လန့်နေကြတယ်လို့ရှင်းပြနေဆိုရဖွေးပြောခွင့်ရစီပင်သားရေဝင်ကြီးဦးစိုးထက်ကပြောပါတယ်
။လမ်းကြီးကလည်းမပွင့်သေးပါဘူးခင်ဗျ။အဲမသွားရဲကြတာပေါ့ဆရာ။ဟိုဘက်ကသွားလို့ရှိရင်ဟိုကပြစ်လိုက်ပြန်ပြစ်လိုက်ဆိုမသွားရဲကြတာပေါ့
။ကြောက်တော်မြို့နယ်အတွင်းကပရိုင်တိုင်းခြေရွာနဲ့တင်းမခြေရွာကမှဒီကနေ့မနက်ပိုင်းကတိုက်ပွဲဖြစ်ပေါ်ခဲ့တာကြောင့်ပရိုင်တိုင်းခြေရွာသား၃ဦးဒဏ်ရာရရှိခဲ့တယ်လို့ကြောက်တော်ဒေသခံကိုကျော်လမင်းကပြောပါတယ်
။ဟုတ်ကဲ့ဗျဒီနေ့တော့ဒီတောက်တော်မျိုးနေတိုင်းတိုင်းကြေးရော်နေကိုတင်မစားကြေးရော်ကျမပြဿနာဖြစ်တယ်လို့တော့ပြောတယ်ကြပါတယ်ဗျသူတို့တို့ဂျေတက်ခင်တူဥကျော်လာခင်ပြောတာကတော့ဒီတင်ရတဲ့သုံးဦးရှိတယ်တိုင်းတိုင်းကြေးရော်ကတူကအမျိုးသမီးကြီးဒေါ်ဆာမယာဦးဆိုတဲ့အမျိုးသမီးကြီးတူနောက်တူကခလင်းငယ်6မြင်းခင်ရှိတဲ့ခလင်းငယ်တူနောက်တူကဒီဦးစိုးမယာဆိုတဲ့56ခွင်ရှိတဲ့တူအဲ့ဒီလိုတင်ရရှိတယ်လို့သိရှိရပါတယ်ဗျသူတို့တွေကိုဒီထေကူသမှုခံယူရှင်ပင်မယ်ဒီကြောက်ကိုစီရင်ကိုလာလို့မရတဲ့အတွက်သူတို့မိသားစုတွေအနေနဲ့အောက်ဆင်ရစွာဖြစ်နေရတယ်ဆိုတဲ့အကြောင်းကိုကျွန်တော်ကိုပြောပြလာပါတယ်ဗျ
။ရတိတော်မျိုးနယ်အတွင်းမှာလည်းတနက်အဖွေကြအပြန်လိုင်းတိုက်ပွဲဖြစ်ပေါ်ခဲ့တာကြောင့်အနောက်ပြင်ကျေးရွာသားနှုတ်ဦးဒံရရရှိခဲ့တယ်လို့ဒေသခံတို့ကပြောပါတယ
်။ဘယ်တော့လို့အများရမဟုတ်ဘူးနည်းနည်းတော့တရုတ်မဟုတ်ဘူးမြို့တို့ရနိုင်ဘယ်ဟာနေရညည်းဆိုရင်ဟိုတနက်ကျိုးလေးအဲဒီမှာအဆန်နဲ့တက်တက်ကြည့်ကြတော့ဒါကြားရလေ
ရတိတောင်မြို့နယ်တွင်မှပြီးခဲ့တဲ့ရက်ပိုင်းတွေကလည်းတိုက်ပွဲတွေပြင်းထန်ခဲ့တယ်လို့ဒီကနေ့မနက်ပိုင်းမှာလည်းမြို့ပေါ်တပ်ရင်းတွေကလက်နက်ကြီးတွေနဲ့ကြောက်တန်းချေရွာဘက်ကိုလှမ်းပစ်နေတာတွေရှိတယ်လို့ရတိတောင်မြို့ပေါ်ကဒေသခံတဦးကပြောပါတယ်
။ဆင်းလိုက်ကျော်လာမှအဲ့ရတိတောင်မြို့နယ်မိုးစေးကျော်အဂူတောင်နဲ့ဂူတောင်နဲ့ချွေလောင်းတဲ့နားလောက်မှာအမှသူတို့ဟိုတိုက်ပွဲဖြစ်တာရှိတယ်ရှိတယ်အဲ့မှာနိုင်ပွဲကျော်လောက်ဟိုလက်နဲ့ကြီးလက်နဲ့ငယ်နဲ့ဟိုဖြစ်ဒီမျိုးပေါ်ဟိုတည်ရင်တွေကလည်းဟိုမနေ့ကတည်းကဟိုလက်နဲ့ကြီးတွေနဲ့ပြစ်တာရှိတယ်ခင်ဗျာတော့သူတို့မျိုးပေါ်ကလည်းအမဖက်ဟိုဟာကြောက်ချမ်းဖက်ကိုလမ်းပြည့်နေတာ
ဒါအပြင်အမျိုးနယ်ကစုကိုင်းဖက်တွေမှာလည်းတိုက်ပွဲဖြစ်ပေါ်တာတွေရှိနေပြီးဂျဲချောင်းကြီးရွာကမျိုးသမီးတို့ကိုလက်နက်ကြီးကျေစပ်ထိမှန်ပြီးဆေးရုံတင်ထားရတယ်လို့စစ်ဆောင်တွေကိုကူညီပေးနေတဲ့အန်ဒေတာခန်ကိုမျိုးလွင်ကပြောပါတယ
်မနေ့ကပေါ့နော်မနေ့ကကတူပင်အောင်ဂျဲချောင်းကြီးရွာအနီးမှာတိုက်ပွဲတွေထိခဲ့ကြတယ်ပေါ့နော်အဲ့ဒီတိုက်ပွဲတွေထိကြတဲ့အထက်မှာရွာနဲ့အနီးမှာနန္နာကြီးကြားရောက်တယ်ပေါ့နော်အဲ့ဒီနန္နာကြီးပေါက်ွေတဲ့စီစဉ်အကြကနေပြီးတော့မတ်တို့ရဲ့တက်ရှိစနေဆိုတဲ့အမျိုးသမီးကစိုးရင်ပါကိုနေရင်းနဲ့ပေါ့နော်ဆံမက်ရှင်နေရင်းနဲ့စီစဉ်မှန်တော့တယ်ပေါ့အဲ့ဒါငေါန္တာကြီးကြိုလောက်မှဖိတ်တယ်ပေါ့နော
်ရခိုင်မြောက်ပိုင်းနဲ့ရှင်းပြနေဘလဝါမျိုးနဲ့အတွင်းကတိုက်ပွဲရှင်နေတဲ့ပတ်သက်ပြီးမေးမြန်းဖို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ရုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးနဲ့တပ်မတော်တည်မှန်ပြန်ကြားရေးအဖွဲ့ကို VOA ကဆက်တွေ့ခဲ့ပေမဲ့လည်းဖုန်းလက်ခံဖြေဆိုခင်းခြင်းမရှိပါဘူးရခိုင်မြောက်ပိုင်းမှာဆွေရတက်နဲ့အေအဖွဲ့တို့ဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်နေရာစွန့်ခွာထွက်ပြေးနေကြတဲ့စစ်ကြောင်ဦးရမြပြလာတယ်လို့အရသာထိခိုက်တေဆုံးတန်ရာရှိသူတွေတနေ့ထက်တနေ့မြပြလာနေပါတယ်အရသာတွေတေဆုံးတန်မှာလည်းတက်နဲ့အေအဖွဲ့တို့ဟာတစ်ဖက်နဲ့တစ်ဖက်ပြန်လည်ဆွဆင်းနေကြတာလေးဖြစ်ပါတယ်ခင်ဗျာ
ရခိုင်နဲ့ချင်းမြစ်နယ်အတွင်းကတိုက်ပွဲတချို့ကြောင့်ရေလမ်းပိတ်သွားတာနဲ့အရသားတွေတန်းရရတဲ့အကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုတတ်နိုင်ရတဲ့သတင်းပြပို့ချက်ပါအခုလိုဒစိတ်တပိုင်းတိုက်ပွဲတွေကြာမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဆွေးနွေးပွဲအလားအလာကိုလည်းနားဆင်ကြကြအောင်ပါစရုပ်ထအချိန်မြောင်27ရာစုပင်လုံပြည်တော်စုငြိမ်းချမ်းရေးညီလာခံကိုဒီနေ့အတွင်းကျင်းပနိုင်ဖို့မရေမရာဖြစ်နေတယ်လို့ပင်လုံညီလာခံမှာပါတဲ့နိုင်ငံရေးပါတီများအစုအဖွဲ့တာဝန်ရှိသူကပြောပါတယ်တိုင်းဒါလက်နက်ကိုင်အဖွဲ့ကောင်းဆောင်တူကလည်းတပ်မတော်ဟာနိုင်ငံရေးအရပြုပြင်ပြောင်းလဲလိုတဲ့နိုင်ငံရေးစိတ်ဆန္ဒမရှိတာကြောင့်27ရာစုပင်လုံချင်းချင်းညီလာခံကျင်းပနိုင်ခြင်းအလားအလာလုံးဝမရှိဘူးလို့လည်းသုံးသပ်ပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်
။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံစရုပ်ဒအကြိမ်စည်းဝေးကို2020ခုနှစ်ပထမ4လပတ်အတွင်းမှာကျင်းပဖို့သဘောတူထားပေမဲ့လိုအပ်တဲ့အတွက်ဆုံဆွေးနွေးမှုတွေလုံးဝမလုပ်နိုင်သေးဘူးလို့ UPDJC ငြိမ်းချမ်းရေးဖော်ဆောင်မှုပူးတွဲကော်မတီရဲ့ဒုတိယဥက္ကဋ္ဌဦးသူဝေကပြောပါရယ်ဒီတော့ညီလာခံကျင်းပနိုင်ရေးအလားအလာကဘယ်လိုရှိနေပါသလဲ
တို့ကတော့ပထမတော့ရှိနေညီလာခံကျင်းပမလို့ဗျာတော့ဟိုအပြေလာတာဒီစီစီနေတာပေါ့ဒါပေမဲ့ကျွန်တော်တို့ UPDJC ကဘူးတစ်စီကိုခေါ်ရင်းညာပြင်ချိန်တော့မရှိဘူးတဲ့လေအဲ့ဒါတော့ဘာများလုပ်နေတယ်တော့ပြီး UPDJC နဲ့တော့လောက်တာရှိသေးတယ်ညာ
တကယ်တမ်းတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စေရေး NCA သဘောတူညီချက်အရဆိုရင်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့သဘောတူထားခဲ့ကြတာပါအယက်သားဆိုရလက်ထက်2016ဩဂုတ်လမှာ27ရာစုပင်လုံပထမအကြိမ်စတင်ကျင်းပနိုင်ခဲ့ပြီးတော့ဒုတိယအကြိမ်ပင်လုံကိုတော့2019မေလမှာကျင်းပနိုင်ခဲ့ပါတယ်ပြီးခဲ့တဲ့2018ဇူလိုင်လမှာတော့တတိယအကြိမ်အစည်းအဝေးကိုနောက်ဆုံးကျင်းပနိုင်ခဲ့ပြီး2019မှာတော့မကျင်းပနိုင်ခဲ့ဘဲတစ်နှစ်ကျော်ကြာရန်နာခဲ့ရတာဖြစ်ပါတယ်အခု2020ပြည့်နှစ်မှာလည်းကျင်းပနိုင်ရေးကမရေမရဖြစ်နေတာပါဘလို့အခက်ခဲတွေကြောင့်ငြိမ်းချမ်းရေးညီလာခံကိုမကျင်းပနိုင်ရပါသလဲဆိုတဲ့အပေါ်မှာလည်းဥတုဝေကအခုလိုပြောပါတယ
်အမှအဓိကအသက်ဆိုင်တဲ့လူကတော့အချိုးအရတက်မလို့ရေးနိုင်ဟိုပါပေါ့နော်အဲလက်နဲ့ကြိုင်စုဖို့ရေသူတို့အဓိကကတော့အချိန်များစွာသူစီးလို့နေကြတာပဲဗျအဲ့ဒီမှာကျွန်တော်တို့နိုင်ငံရေးပါတီစီးရမပါဘူးကျွန်တော်တို့ကလည်းအချိန်တွေအမှန်ကိုတော့မသိဘူးဗျာငြိမ်းချမ်းရေးကတော့ဆက်ပြီးတော့ညီလာခံတော့ဖြစ်နေပေါ့ဗျာဆိုတော့လည်းပဲအဲ့ဒီငြိမ်းချမ်းရေးကိုရုပ်ောက်ပေးပြီးတဲ့အခါဆက်ပြီးတော့လုပ်နေအောင်ဒါအစီအစဉ်လုပ်နေလို့အဲ့ဒီသဘောပြောက်ပေးကြည့်ရတယ်ခင်ဗျ။
အပြည့်ရဲ့လက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွင်းမှုဦးထွန်းစော်ကလည်းအခုလိုသုံးသပ်ပါတယ်။
ကျွန်တော်မြင်တာကတော့ဗျာဒီလွတ်တော်ထဲမှာအခုဖွဲ့စည်းပုံပြုပြင်ပြောင်းလဲရေချိန်နဲ့ဓာတ်ရိုက်အချိုးကျနေတယ်လို့ကျွန်တော်ကမြင်တယ်။နော်ဖွဲ့စည်းပုံပြုပြင်ပြောင်းလဲရေမှာတက်မတော်ကပြုပြင်ပြောင်းလဲလို့တဲ့သဘောထားလုံးဝမတွေ့ရဘူး။ဒီအခြေခံအားဖြင့်နိုင်ငံရေးပြည်ပြောင်းပြောင်းလဲရေးလှုပ်လို့တဲ့ဆန္ဒနိုင်ငံရေးဆန္ဒလုံးဝမရှိတာကိုတွေ့ရတယ်။မူကြမ်းတွေကိုဆွေးနွေးနေတဲ့နေရာမှာတပ်မတော်သားလွတ်တော်ကိုယ်စားလှယ်တွေကပြင်းပြထန်ထန်ကန့်ကွက်နေတာကိုတွေ့ရတယ်ပေါ့လေ။ဆိုတော့နိုင်ငံရေးဆန္ဒမရှိတဲ့အတွက်အမြေပြင်မှာတိုင်းဒေသလက်နက်ကိုင်တော်လှန်ရေးအဖွဲ့အစည်းတွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကလည်းပဲ အဒီနိုင်ငံရေးဆန္ဒမရှိတဲ့ပုံမှာသူကတက်ဖြစ်နေအောင်ပါပဲနိုင်ငံရေးဆန္ဒရှိတဲ့ဆိုလို့ရှိရင်နိုင်ငံရပြည်ပြောင်းလဲလို့ရတယ်ဆိုလို့ရှိရင်အပြစ်ခံရစီလောက်ပြီးတော့မှအဲ့ကနေတစ်ဖြစ်မဖြစ်ဖြစ်တဲ့အနေနဲ့ပြည်သူ့ဆွေးနွေးရေးတွေကိုလုပ်လို့ရတယ်ကြိုးပမ်းလို့ရတယ်အဲ့ဒါကြောင့်ဒီအချိန်လေးအောက်မှာတော့
30ရာစုပင်လုံးစိုးရခြင်းလုံးရေမလုံးရေဖြစ်နိုင်ရေမဖြစ်နိုင်ရေကအခုဖွဲ့စည်းပုံပြည့်ပြောင်းလဲရေဘလောက်တိုင်းတာဒီအစဉ်ချောလဲပုံမှာဒီအတိုက်ရိုက်ချိုးကြနေတယ်လို့ကျွန်တော်လည်းမြင်ပါတယ်ဒီလိုစည်ရစ်တက်မှာမှုတွေအများဆုံးပြည်လဲနိုင်ရေလက်ရှိအာဏာရပါတီနဲ့အစိုးရစစ်တပ်ဘက်ကဘလို့အချက်တွေနဲ့နှိမ့်နိုင်ဆောင်ရွက်နိုင်ပါတယ်လဲဆိုတာကိုတော့ANC ခေါင်းဆောင်ဦးထွန်းစောကအခု
အဲ့ဒါဆိုတော့အဲ့ဒီပြီးချတာတွေပေါ့ဗျာသူ့ပြီးကိုစီနဲ့အလုပ်လုပ်နေကြတာတွေ့ရတယ်အဲ့ဒါကြောင့်လက်ရှိမြေပြင်မှာတိုက်ပွဲတွေကတက်မတော်ကအကြောင်းမျိုးမျိုးပြပြီးတိုက်တယ်အဲ့ဒါကိုတော့သမ္မတကြီးမှာအမိတ်ခံယူဖို့လိုတဲ့ဥစ္စာကိုခံယူတယ်
ဟုတ်ကဲ့အဲ့ဒါကြောင့်ခုမြေပြင်ကတိုက်ပွဲတွေကိုရပ်နိုင်မလားဆိုတဲ့ခါကျတော့နိုင်ငံပြည်ပြောင်းလဲလို့နိုင်ငံရေးဆန
RCSS SSC တောင်ပိုင်းတပ်တွေနဲ့အစိုးရစစ်တပ်ကြားမှာလည်းအပြင်းထန်တိုက်ပွဲဖြစ်နေတာပါတမတော်နဲ့တိုင်ပွဲတွေဇက်တိုက်ဆိုသလိုဖြစ်နေတဲ့ရခိုင်နဲ့နှက်ကိုင်အေးအေးပါပါဝင်တဲ့အပြည့်ရလက်မှတ်ထိုးမထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့၃ဘွဲ့ကမြန်မာတပ်မတော်အနေနဲ့တိုင်းရင်းသားလက်နှက်ကိုင်ဖွဲ့စည်းတွေကိုတစ်ဖက်သက်ထိုးစစ်ဆင်တိုက်ခိုက်နေတာတွေကိုချက်ချင်းရပ်တန့်မှုတောင်းဆို
Soda Jamia on the set de Yazu Pinon Yinja in Yilagan, Dinette Chimbabu Lala Shimshi, Sunuja de Pimaro, Dinette Ma Chimbame, Natan say, Yuka Bwe, Train the Bokul and Nasin Yama. Wapi Twizin Yinjui Party, UWSP Tainchok Tare, Mune Limunema, Natan say, Be Yuka Bwe Chimbana Ye, Puman Lo Sang Melo, UWSP Gap Yobare, Bidons Yuka Bwe Comshe Okatane, Wa Gons on the Twisson Sunday Bidia now, UWSP Begagulu, Pyolai Taba, Debo, Lala Gondku Pilila Duriga, Minjabi Me, Omnibur of Nyaji Chuzayame, Lulet on that Jabare, Dijang, View the Rinna Kumbozoga, the name people Tavare.
Okay, Pirosu Yuka Way Commission Okta Ula Ding Gongsong Apoya, UWSP call Wabi Twisin Yinui Party Tanajo Ban Sango, Fifari Lago Banga Dwayopi, UWSP Nemima, Natana say, Yuka Way Jimba Nayi, Sunui Gera, Pipare. Ula Dina Guzle Puego, UWSP Du Okta Ushao Million Usone, Tedan Gongsong Riga, Lekan Twisong Sunui B, Yuka Way Jimba Nayi Edre, Bubong Dwamelu, Bianja Gecha, UWSP Lashu Sisangi Yung Dawenga, Uni Ranga, Biobare. WSTV call. Wabi Yodan de Male, Gomshin Ogata Ula Ting Sunuidago, Akulo, Topian Bade.
Pitangsu, Yaka Boy Gomshin Ogata Ula Tingma, Layo Yachin, Yuya Chaku, Miss Up Your Jacke Bade, Lagauma, Natana say Yaka Boy Nila be Pippa de Pin. Pitangsu, Yaka Boy Gomshin Ma, Wabi Nedrin, Tamataro, Mune Li Kudin, Yaka Boy Jimba Dwana Yi, Yaka Boy Bawin Quin, Yaka Boy Gusle, Yuche Quin. May be quit Sati Gesayam Yaku at the say Shilim Pioja Kebale. The chain him away. Natana say, you go boema. What be near Suya Nipi, Bubang Bowens on your doyam Pioja Kebale?
Wagons on your Dumpian Jacule, a coolo, Topian Kebale.
Dudia Ukata, Usha Million Male, what be nema, Chimba Met, Natana say, you go boesaya, Longans on your chem Yaku, Bubang Bowen Dami Pijaune, your coolashi, Aladi Asuya Latema. LD Gonsong to on Sansuji and Nipin Le, Wabine do Layo Le Banayan, Yolin Jong Pioja Kebale.
ဝါမျိုးသားပါတီတစ်ခုဖြစ်တဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ရေးပါတီရဲ့ဥက္ကဋ္ဌဦးဆိုင်ပေါင်းနှက်ကတော့ UWSP ရဲ့တုံ့ပြန်မှုဟာအလားအလာကောင်းတစ်ခုဖြစ်ကြောင်းပြောပါတယ်။ဒါအလ
ားအလာကောင်းတယ်လို့ပဲကျွန်တော်မြင်တာပေါ့ကွာ။အော်မြန်မာပြည်အစိုးရကလည်းအများကြီးအများကြီးတော့စူးစမ်းရမှာပေါ့နော
်လေးမျိုးနယ်မှာရွေးကောက်ပွဲကျင်းပနိုင်ရင်ပါဝင်ရှင်ပြိုင်သွားမှာဖြစ်ကြောင်းလည်းပြောပါတယ်လက်ရှိအခြေအနေမှာဝါမျိုးသားစီလုံးညီညွတ်ရေးပါတီဝါဒီမိုကရက်တစ်ပါတီနဲ့ဝါလစ်ဘရယ်ဒီမိုကရက်တစ်တိုးတက်ရေးပါတီတို့ဟာဝါမျိုးသားပါတီအဖြစ်ပူးပေါင်းဖို့ရွေးကောက်ပွဲကွန်ရှင်ထံကိုတင်ပြထားရမှာခွင့်ပြုချက်ရရှိထားပြီးဖြစ်ပါတယ်နိုင်ငံရေးလေလာသုံးသပ်သူဦးတန်းစိုးနိုင်က UWSP ရဲ့တုံ့ပြန်မှုဟာအပြုသဘောဆောင်ကြောင်းနဲ့ရွေးကောက်ပွဲကျင်းပနိုင်ဖို့ဆိုရင်အခက်အခဲတွေတော့ရှိနေဦးမှာဖြစ်ကြောင်းပြောပါတယ်
သူတို့ရဲ့သဘောထားအနေနဲ့တော့အတော်လေးပြုသဘောဆောင်တဲ့သဘောထားကိုဖော်ပြတာပေါ့ဒါပေမဲ့လက်တွေ့လုပ်ဖို့ကတော့တော့အခက်အခဲများနေမယ်တော့အဲကော်မရှင်နေနဲ့ဖြည့်ရှင်းရမယ့်ပြဿနာတွေကမဲဘူးကွာအဲ့ဒီကလူဦးရေစင်းနေကောက်ယူရေးကနေပြီးတော့နောက်ပိုင်းအဲ့ဒီကိုမဲစင်းနေဘူးပဲလို့တော့လုပ်ခွင့်ရမှာလေဘယ်သူကိုကိုယ်စားလဲအဖြစ်ရွေးကောက်ရမလဲဘာလဲဆိုတဲ့ကိစ္စကအဲအဲ့ဒီကျေဝချက်ရုပ်ဝင်တော့ပြီးတော့လုပ်ကြမှာဘူးကွာနော်
ကျော်ရည်ကြရတယ်တော့များတာပေါ့ဗျာတော့ UWSP ဟာတနေကလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးဆိုင်ရာသဘောတူစာချုပ် NCA ကိုလက်မှတ်မရေးထိုးသေးတဲ့အပေါ်အစိုးရဘက်ကဘလို့ပုံစံသတ်မှတ်လက်ခံမလဲဆိုတာကလည်းစဉ်းစားစရာအချက်အဖြစ်ပါဝင်ကြောင်းသုံးသပ်ပါတယ်ဒီသတင်းနဲ့ပတ်သက်လို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးကြာသာရေးနေ့မှာပြုလုပ်လေးရှိတဲ့သတင်းစာရှင်းလင်းပွဲမှာတော့ထုတ်ပြန်နိုင်ပွဲရှိနေပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေအရဝကိုပိုင်အုပ်ချုပ်ခွင့်ရတိုင်းမှာမြို့နယ်6မြို့နယ်သတ်မှတ်ထားပါတယ်အစိုးရထိန်းချုပ်ရာဟိုပန်နဲ့မမန်းမြို့နယ်တွေမှာတော့ရွေးကောက်ပွဲပုံမှန်ကျင်းပတာရှိခဲ့ပေမဲ့ UWSP ထိန်းချုပ်ရာပန်ဆန်းမိုင်းမော်ပန်ဝိုင်းနဲ့နားဖန်ဒေသတွေမှာတော့အရင်ကကျင်းပနိုင်တာမရှိခဲ့ပါဘူး
ပြည်ထောင်တော်ကုမိုးစော်ရဲ့တရင်ပြဖို့ချက်ဖြစ်ပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်စောင့်မတ်တချို့ကိုမူရင်းအာပေါ်မပြဲကိုအောင်လွင်ကကောက်နှုတ်တင်ပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာလူငယ်အနည်း20အတွင်းလူမှုရောတွေ60ရာခိုင်နှုန်းကျော်ပျက်စီးဆုံးရှုံးခဲ့တဲ့အကြောင်းစင်ကာပူမြို့သားတက်သူရဲ့သုတေသနလေးလာတွေ့ရှိချက်အသစ်ကို face.org internet ဆာမျက်နှာမှာဖတ်ရပါတယ်ကမ္ဘာတဝန်းကဂေယဗီရာစနစ်အတွက်အရေးကြီးတဲ့မြန်မာနိုင်ငံကလူမှုရောတွေထိခိုက်ပျက်စီးတဲ့နှုန်းဟာအရင်ကသိထားတာထက်ပိုများတဲ့အကြောင်းစင်မှုမျိုးသားတက်သူလေးလာချက်ကတွေ့ရှိထားတာပါလေးလာချက်အရ1996ခုနှစ်ကမြန်မာနိုင်ငံမှာလူမှုရောတွေဟာအရင်ကခံမှန်းထားတာထက်အများအပြားပေါက်ရောက်ခဲ့တာတွေ့ခဲ့ရပေမဲ့လွန်ခဲ့တဲ့နှစ်20ကျော်အတွင်း60ရာခိုင်နှုန်းကျော်ကလုံးဝပျက်စီးကုန်တာဒါမှမဟုတ်ရင်လည်းစပါးစီအုံးနဲ့ရောဘာတို့လိုစက်ပြိုးရေးလုပ်ငန်းတွေနဲ့မျိုးပြချဲ့ထွင်မှုတွေအဖြစ်ပြောင်းလဲအသုံးချခံခဲ့ရတဲ့အကြောင်းလဲဖော်ပြထားပါတယ်လူမှုရောတွေကိုငါးပစွန်မွေးမြူရေးလုပ်ငန်းတွေအဖြစ်ပြောင်းလဲလိုက်တာအ ਨੇ ချင်းသာတွေ့ရပေမဲ့နောက်ပိုင်းမှာပိုတိုးလာနိုင်တာကိုလည်းသူတည်တည်တတိပေးထားတာပါမြန်မာနိုင်ငံမှာရှိတဲ့လူမှုရောတွေသုံးပုံနှစ်ပုံလောက်ဆုံးရှုံးခဲ့ပြီးဖြစ်တာကြောင့်နောက်ထပ်မဆုံးရှုံးရအောင်အစိုးရအနေနဲ့အမြန်ဆုံးအကာအကွယ်ပေးထိန်းသိမ်းဖို့လိုအပ်တဲ့အကြောင်းလဲတိုက်တွန်းထားပါတယ်မြန်မာနိုင်ငံကလူမှုရောတွေရဲ့အနာဂတ်ဟာခိုင်မာတဲ့မူဝါဒတွေပဝန်းကျင်ထင်းသိမ်းရေးအစီအမံတွေကိုအကောင့်ထည့်ဖော်ဖို့တွေပေါ်မှာမူတည်နေသလိုရေရှည်စနစ်တကျအစီအစဉ်တွေစီမံခန့်ခွဲမှုတွေထင်းသိမ်းဆောက်ရှောက်မှုတွေနဲ့အတူအန္တရာယ်ကျရောက်နေတဲ့ဂေယဗီရာစနစ်ကိုပြန်လည်နလန်ထူအောင်ကြိုးပမ်းပြီးအနာဂတ်အတွက်ထင်းသိမ်းဖို့လိုအပ်တဲ့အကြောင်းလဲသူတေသနာမှာဥဆောင်ခဲ့သူတူဖြစ်တဲ့စင်ကာပူမျိုးသားတက်ကသူရောဘတ်ပါမော့ကအက်ဒဝါဝပ်ကပြောဆိုထားတာကို phys.org မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတောတာရှင်များခင်ဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တရဲ့ဘလူးနဲ့မနေ့ကအစီအစဉ်တွေကိုမနေ့9နိုင်ထိဆက်လက်တင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190 kHz 1509ကပါတိုးချက်ထုတ်လွှင့်ပေးနေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့တိုက်ရိုက်လေလံအစီအစဉ်နဲ့အတူသူယုံကြည်ရာကဏ္ဍမှာအခုတို့ကြားကြရပါမယ်။
ဒီနေ့ကစားမှာပညာတွေဟာအဆက်မပြတ်တိုးတက်ပြောင်းလဲနေတာဖြစ်တဲ့အတွက်ဆက်ဖက်ချင်းအပြင် online learning လို့ခေါ်ရဲ့လေ့လာမှုတွေကိုလည်းကျွန်တော်တို့အဆက်မပြတ်လုပ်နေရတာဖြစ်တဲ့အတွက
်စင်ကူမျိုးကြည်တော့ပေါက်ဂျေးပါကထွန်းတောက်ရောင်ခြေစာကြည့်တိုက်ကော်မတီဥက္ကဋ္ဌဦးမျိုးနိုင်ဦးရဲ့ယုံကြည်ရာကိုမကြာခင်နားဆင်ကြရမှာပါအခုတော့အင်္ဂလိပ်ညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လဲထုတ်လွှင့်ခြင်းရောက်ရှိလို့လာပါပြီစီစဉ်သူကိုတားညင်ဦးနဲ့အတူထုတ်လို့ရေမှုမတ်စုမနို့တင်ဆက်ထားတဲ့တိုက်ရိုက်လေလိုင်းကိုနားဆင်နိုင်ပါပြီခင်ဗျာ
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေလိုင်းစီစဉ်ကနေပြီးတော့ကြိုဆိုရတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံရဲ့မူဝါဒမှာလူနည်းစုတွေပေါ်မှာသွေးခွဲဆက်ဆံမှုရှိလားဆိုတာပါပြောရမယ်ဆိုရင်တော့ပြီးခဲ့တဲ့ကြပိုင်းကပဲကုလသမဂ္ဂလူခွင့်ကောင်စီမှာဒီလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကမြန်မာနိုင်ငံနဲ့ပတ်သက်လို့စာရင်တစ်ခုတင်ပါတယ်အတိအကတော့ဒီရိုဟင်ဂျာနဲ့လူနည်းစုကိစ္စတွေနဲ့ပတ်သက်လို့ပါအဲ့တော့မြန်မာနိုင်ငံမှာဒီလူနည်းစုတွေအပေါ်ခွဲခြားဆက်ဆံတာတွေဖယ်ထုတ်တာတွေဟာဆိုလို့ရှိရင်တဲ့ဒီမူဝါဒတွေဥပဒေတွေမှာရာစုနှစ်နှစ်ဝက်နီးပါးရှိခဲ့တယ်တဲ့ဒီအခြေအနေတွေကြောင့်အကြမ်းဖက်မှုတွေနောက်တခြားပြဿနာရပ်တွေအများကြီးပဲတိုင်းသားဒေသတွေလူနည်းစုဒေသတွေရိုဟင်ဂျာအပါအဝင်ပေါ့အဲ့ဒီဒေသတွေမှာဖြစ်ခဲ့တယ်ဆိုပြီးတော့သူထောက်ပြပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့ကဘာပြောရောဒီနေ့ကာလမှာဒီမိုကရေစီအသွင်ကူးပြောင်းပါလေဆိုတဲ့ရသားစုကလည်းတက်နေပြီဆိုတော့ဒီရသားစုကလည်းထက်မှာဒီလိုဥပဒေတွေပြောင်းလဲလာပြီလားမူဝါဒတွေပြောင်းလဲလာပြီလားကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ခင်ဗျာအဲ့တော့ကျွန်တော်အရင်ပါဝင်ဆွေးနွေးပေးမဲ့လူကပုံကုတ်နှစ်ဦးရှိပါတယ်ပထမတူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းကအေရာကျုပ်ပါဦးသက်စင်ပါသတင်းစာဆရာဦးသက်စင်ရှိပါတယ်နောက်တူကတော့ဒီလက်ရှိမြန်မာနိုင်ငံထဲမှာလူခွင့်ရေးတက်ကြွလှှရှားသူဦးဆောင်သူတူလည်းဖြစ်ပါတယ်မတ်ချယ်ရီဇာဟောင်းမှာသူလည်းလေလိုင်းပေါ်မှာရှိပါတယ်ခင်ဗျာကျွန်တော်အရင်ဆုံးမတ်ချယ်ရီဇာဟောင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာမတ်ချယ်ရီကြားပါလားခင်ဗျာ
ဟုတ်ကဲ့ကျန်ရတယ်ဗျာ
ဟုတ်ကဲ့ကဲမတ်ချယ်ရီခုနကကျွန်တော်ပြောသွားလို့ပေါ့ဒီမြန်မာနိုင်ငံထဲမှာအခုလက်ရှိအစိုးရလက်ထက်မှာရင်ဒီခုနကရိန်ဂျာပါဝင်လူနည်းစုတိုင်းသားတွေပေါ်မှာသွေးခွဲဆက်ဆံတဲ့သွေးခွဲမှုတွေရှိရယ်ဖယ်ထုတ်ထားရဲဆိုတဲ့မူဝါဒမျိုးတွေအခုလက်ရှိအစိုးရလက်ထက်မှာရောရှိသေးတုံးမဲ့လားမတ်ချယ်ရီဘယ်လိုများသုံးသပ်ပါလဲ
ဟုတ်ကဲ့ပါရှင်။ဟောကျမတို့မြန်မာနိုင်ငံရဲ့လူနည်းစုအခြေအနေကိုအရင်ဆုံးသုံးသပ်ချင်ပါတယ
်။ဒါ
ကြတော့ကျမတို့လူနည်းစုလို့ပြောလို့ရှိရင်ဒါဟိုဘာသာရေးရလူနည်းစုရယ်ဒီဟိုတိုင်းသားလူမျိုးရေးရရလူနည်းစုရယ် sexuality minority လို့ခေါ်တဲ့ဟိုလင်းစိတ်ကွဲပြားမှုပေါ်မှာဟိုအခြေပြုတဲ့လူနည်းစုရယ်ပေါ့နော်။ဆိုတော့ဒီသုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်သုံးခုစလုံးကိုကြည့်မယ်ဆိုလို့ရှိရင်တရားဥပဒေအရဟိုလုံလုံချုံချုံသူရဲ့အခွင့်အရေးတွေကိုအကာအကွယ်ပေးထားတဲ့ဥပဒေတွေမရှိနေသေးပါဘူးဒါကပထမအချက်ပေါ့နော်ဒီဒုတိယအချက်ကကြတော့ဒီ2015မှာဒီတိုင်းသားလူမျိုးလူမျိုးအနေစုရဲ့အခွင့်အရေးကိုကာကွယ်ပေးဖို့အတွက်ဥပဒေတွေပြဋ္ဌာန်းခဲ့တယ်လွတ်တော်ထဲမှာဒီလေဆွေးနွေးခဲ့ကြတယ်ဒီဥပဒေလည်းပြဟိုအတည်ပြုခဲ့တယ်ဒါပေမဲ့ဟိုဒီဥပဒေကဘယ်နေရာမှာတွားပြီးတော့မှပြဿနာရှိနေလဲဆိုလို့ရှိရင်တကယ့်ကိုဟိုအစိုးရဌာနအသေးသေးတွေထဲမှာဒီလိုမျိုးဥပဒေတွေကိုဟိုစနစ်တကျချထားပြတာမျိုးတွေမူဝါဒအရဟိုဘယ်လိုလုပ်ဆောင်မလဲဆိုတဲ့ဟာကိုချထားတဲ့ဟာမျိုးတွေမရှိနေတဲ့ခါကျတော့ဒီလူနည်းစုတွေကအစိုးရဌာနတွေနဲ့ဆက်ဆက်မှုရှိနေတဲ့အချိန်ဥပမာဆိုလို့ရှိရင်ကျန်းမာရေးပြီးရင်လာဝကပေါ့အထူးသဖြင့်လာဝကဒီဟိုနိုင်ငံသားအခွင့်အရေးတွေဒီလိုမျိုးနေရာတွေမှာသူတို့ကဒီတန်းတူညီမျှမှုကိုမရရှိနိုင်ဘူးအခုလက်ရှိအချိန်ဒီမှာဒီဟာဒီဘယူရိုကရေစီမှာတွားပြီးတော့မှဟိုအခွင့်အရေးတွေဟိုခွဲခြားဆက်ဆံမှုတွေကတွားပြီးတော့ဟိုကြုံနေရတာတွေတွေ့နေရပါတယ်ဆိုတော့ဒီဟာကလက်ရှိဟိုအစိုးရရဲ့ဟိုလူရီးကြုံ ံနေရတဲ့အခက်အခဲပေါ့အစိုးရနဲ့ပတ်သက်လာလို့ရှိရင
်ဟုတ်ကဲ့
နောက်တစ်ခုကကြတော့ဒီဟိုလူနေစုဒီမြန်မာနိုင်ငံမှာရှိနေတဲ့လူနေစုဒီဟိုတိုင်းသားလူနေစုတွေပြောနေတဲ့ဒီနိုင်ငံရေးအခွင့်အရေးပေါ့နိုင်ငံရေးတန်းတူညီမျှမှု political equality ဆိုတဲ့ဟာလည်းပဲအင်မတန်မှအရေးကြီးတယ်ဒီကျွန်တော်တို့မြန်မာနိုင်ငံရဲ့နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုကြည့်မယ်ဆိုလို့ရှိရင်ဒီ political might political power ရှိနေတဲ့နေရာတွေကလူအများစုတည်ဆုနေတဲ့အရာဖြစ်တယ်ကျမတို့စနစ်ဖြစ်တယ်ကျမတို့ရဲ့ရွေးကောက်ပွဲစနစ်ကလည်းနိုင်သူအကူအညီချင်းဆိုတဲ့စနစ်ဖြစ်တယ်ဆိုတော့လူအများစုကပဲအမဲနိုင်ပြီးတော့မှလူအများစုကပဲဟိုအကုန်လုံးယူသွားတဲ့စနစ်ကြီးဖြစ်နေတယ်ဆိုတော့ဒီလူမျိုးစနစ်ထဲမှာလူနည်းစုတွေရဲ့တကယ့်ကိုနိုင်ငံရေးအခွင့်အရေးနိုင်ငံသားအခွင့်အရေးတွေကိုပြည့်ဝဟိုကာကွယ်ပြဖို့ရန်အတွက်အင်မတန်မှခက်တယ်ဒီဟာရဲ့စိုးကျကဘာလဲဆိုလို့ရှိရင်ဒီဟို economic power ပေါ့စစ်ပွားရေးမှာဆိုလို့ရှိရင်လည်းအခုမြန်မာနိုင်ငံမှာရှိနေတဲ့တန်းကျပ်တထီးတွေကစားလို့ဒီဟိုအကုန်လုံးဟို political economic power တွေကဒီလူအများစုတွေရဲ့လက်ထဲမှာဟိုအလိုလိုနေနဲ့ဟိုရှိနေတာကိုလည်းကျွန်တော်တို့တွေ့နေရတယ်ဆိုတော့ဒီဟာတွေကိုပြောင်းလဲဖို့ရန်တဆလို့ရှိရင်တတော်လေးကိုဟိုဟိုမူဝါဒတွေဒီဟာကိုတကယ်ကို target လုပ်တဲ့မူဝါဒတွေဟိုချမှတ်နိုင်မှအဆင်ပြေမှာဖြစ်တယ
်ဟုတ်ကဲ့ခင်ဗျာမတ်ချယ်ရီဇာဟောင်းလီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာနောက်ထပ်ပင်နိုင်ဆွေးနွေးမဲ့သူကိုကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကုသက်စင်ပါကုသက်စင်ဒင်းစားစီကုသက်စင်အခုကျွန်တော်ဆက်မေးချင်တာပါပါဒီလူနေစုအခွင့်အရေးကာကွယ်ရေးနဲ့ပတ်သက်လို့လက်ရှိအစိုးရလက်ထက်မှာအခြေအနေပေါ့ပိုတိုးတက်လာလားပိုပြီးတော့ဆိုးလာလားတွေးခွဲဆက်ဆံမှုတွေပိုရှိလာလားကုသက်စင်အမြင်သိချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကလေအဓိကအပြင်ပေါ်တော့ကျွန်တော်နိုင်ငံမှာကဖြစ်နေတဲ့တက်တနာကနော်လူနေစုတွေပေါ်မှာခွဲခြားဆက်ဆံတဲ့ကိစ္စကဥပဒေအရလည်းရှိနေတယ်မူဝါဒအရလည်းရှိနေတယ်လည်း institution အရလည်းရှိနေတယ်ပေါ့ဗျာအဲ့ဒီဥပဒေရောမူဝါဒအရ institution အရကိုခွဲခြားဆက်ဆံခဲ့တာနှစ်ပေါင်းများစွာရှိပါပြီကျွန်တော်ဟို nation building ကိုဒီကောက်ခဲ့တဲ့ဘုဒ္ဓဆန်းအထုတ်ခံခံရပြီးလောက်ပိုင်းလာစပြီးတော့ဒီအခြေအနေတချို့အစိုးရအခြေအနေဒီလိုရောမူဝါဒအရောအစ်စ်ရှင်းရောခွင့်ပြုဆက်ဆံမှုကတကယ်ရှိရှိနေပါတယ်။ဒါကြောင့်မို့ကျွန်တော်တို့ကဒီကိစ္စတွေကိုကူးကြည့်ပြီးတော့ဖြေရှင်းနိုင်မှုဆိုရှင်တော့ကျွန်တော်တို့ကငြင်းငြိမ်းလည်းမရနိုင်ပါဘူး။ခင်ဗျားတို့တွေလည်းမရနိုင်ပါဘူး။ဒါကြောင့်ကျွန်တော်တို့ဒီကိစ္စကိုစွာပြီးဖြေရှင်းမှုလိုတယ်ကျွန်တော်ယူဆပါတယ်။ကျွန်တော်ဆက်ပြီးကြည့်ရအောင်လို့ရှင်တော့ကျွန်တော်ဖောက်ရှင်းအခြေခံဥပဒေအရကကျွန်တော်တို့ပြည်ရင်နဲ့ပြည်မှာမှာဆိုလို့ရှင်ဒါခွင့်ပြုဆက်ဆံမှုကကျွန်တော်တို့ရတဲ့နည်းနဲ့ကိုတိုင်းချင်းကြည့်ကြည့်ရှင်တပ်ပူဝိတ္တနေရပြနေပါလေနောက်တစ်ခုကတော့အာဘာနာယီခုကိုဘာနာယီခုမှာဆိုလို့ရှိရင်ဒီမမှာရှိနေတဲ့ပြည်အောင်စုကနေပြီးတော့သတ်မှတ်ထားတဲ့ဘာနာယီခုကပြည်နေဒီမှာဆိုလို့ရှိရင်ဓာတ်ရှိရတဲ့ခိုင်တော့15ရိုင်တော့မပူပါဘူးရှောက်လုံးမှာဥပဒေနဲ့တော့14ရိုင်လို့ရှိရှိဒါမှမဟုတ်ဒီဆိုတဲ့အမှာဆိုရင်13ရိုင်လို့တည်းမပူပါဘူ
းပြည်နိုင်ဆွေးနွေးမဲ့သူတွေပြင်ပြန်ခေါ်ပါမယ်ကျွန်တော်သရရှင်တွေကိုအပြန်လှည့်ပေးချင်ပါတယ်အရေးဆုံးကိုဦးချစ်မြင့်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျာလက်တလုံးမတ်ချယ်ရီဇာဟောင်းလီလိုက်ပေါ်မှာရှိပါတယ်ကုသစင်ကိုကျွန်တော်မကြခင်ပြန်ခေါ်ပါမယ
်ဟုတ်ကဲ့လူနည်းစုပဲဖြစ်ဖြစ်ဆရာလူများစုပဲဖြစ်ဖြစ်အခြေခံလူခွင့်ရေးတွေကဆုံးရှုံးခဲ့တာနှစ်ပေါင်းတော်တော်ကြာပါပြီဒါမဲ့ကျွန်တော်တို့ခုလက်ရှိဆိုရမပြုတ်ပြန်ရင်မူလာမပြောင်းလဲခြင်းမူလာဆိုတော့ကြောက်လဲခြင်းတာပေါ့ဆရာဒါပေမဲ့ကျွန်တော်တို့ဒီမိုကရေစီကဒီမိုကရေစီရမှာတယ်ကျွန်တော်တို့လူခွင့်ရေးအပြစ်ပြဝါရလာကြကြမှာဟုတ်ဒါကြောင့်မို့လဲကျွန်တော်တို့2008ပြည်ပုံအခြေခံပင်မအရေးကြီးတဲ့အချက်ကိုကျွန်တော်တို့ energy အစိုးရဒီမျိုးစတင်နေကြတာပေါ့အခုကျွန်တော်တို့ဒီမျိုးတော့တက်ပြတ်မှုလို့ဆိုဆိုခံရတယ်ဒါကလည်းကျွန်တော်တို့ဒီမိုကရေစီအစိုးရဝန်ကြီးဌာနရဲ့လက်အောက်ကဖြစ်တာမဟုတ်ဘူးလေကျွန်တော်တို့စစ်အာဏာကျွန်တော်တို့ဒီလက်နက်ကိုင်ဖွဲ့စည်းပြီးကျွန်တော်တို့ဒီလိုဖြစ်ခဲ့ရတဲ့ကျူးလွန်နေတဲ့ပြစ်မှုတွေကိုကျွန်တော်တို့မေးစုကိုယ်တိုင်ချိန်ဆနေရတာဖြစ်ပါလေဆရာ
ဟုတ်ကဲ့
ဟုတ်ကဲ့ပါ
ကိုဟုတ်ကဲ့ဦးချင်းမြင့်ကျေးဇူးပါခင်ဗျာကျွန်တော်အဲ့ဒါကိုတက်စီကလည်းပြန်ရောက်လာပြီဆိုတော့ကိုချင်းမြင့်ဦးချင်းမြင့်ပြောသွားတဲ့ကိစ္စနဲ့စိတ်ဝင်စားဖို့ကောင်းပါလေကျွန်တော်ကိုတက်စီကိုပဲမေးချင်ပါလေဦးချင်းမြင့်ပြောသွားတဲ့အထက်မှာတော့လက်ရှိမှာဒီမိုကရေစီအပြည့်အဝမရှိသေးဘူးဒီမိုကရေစီအပြည့်အဝရအောင်လုပ်နိုင်တော့မှတိုင်းသားတွေရဲ့ခွင့်လေးတွေဖြစ်လာနိုင်တယ်လူနေစုခွင့်ရေးတွေဖြစ်လာနိုင်တယ်ဆိုတဲ့သဘောမျိုးပြောပါလေခင်ဗျာဒါနဲ့ပတ်သက်လို့ကိုတက်စီရဲ့တုံ့ပြန်ချက်သိချင်ပါလေ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ကဒီမိုကရေစီအပြည့်အဝရမယ်ဆိုတာကဘယ်လိုစံတင်စံနှုန်းနဲ့တိုင်းတာလဲဆိုတာကျွန်တော်အရင်မေးရမှာဖြစ်ပါလေ။ဘာကြောင့်လဲဆိုတော့အခါကျတော့ကျွန်တော်တို့ကတိုင်းမားရီရဲ့တိုင်းသားလူ့ဘဝမျိုးရိုင်းစုဖြစ်တာပေါ့။ဒီလူငယ်စုရဲ့အခွင့်အရေးကိုဖြစ်ပယ်ထားပြီးဘယ်လိုဒီလိုဆိုရောက်တော့မှာလဲ။အဲ့ဒါအရေးကြီးပါလေ။ဆိုတော့ဒီမိုကရေစီကဒီမှာမှရှိနေတဲ့လူငယ်စုကအတွက်အများစုကဒီမိုကရေစီကမှတကယ်လူငယ်စုရဲ့အတွက်ဒီမိုကရေစီရမယ်ဆိုတဲ့ကိစ္စကတော့ဒါကတပ်ဖဲမဖြစ်ပါဘူး။တရားစတဲ့မှုမရှိပါဘူး။အမှန်ဆိုလို့ရှိရင်လူငယ်စုနဲ့လူများစုကပူးပေါင်းပြီးတော့ဆက်အနာရှင်စီကနေပြီးတော့ဆက်အနာရှင်ကိုချုပ်ချပြီးဆက်အနာရှင်စနစ်ကိုပယ်ဖျက်ပြီးတော့မှကျွန်တော်တို့ကဒီမိုကရေစီကိုထူအောင်မှဖြစ်ပါတယ်။ဒီလိုဖို့ဖဲနဲ့ လူများစုကနေပြီးတော့ဒီမိုကရေစီအောင်ရေလို့ပြီးတော့လူများစုတွေကိုဒီမိုကရေစီအောင်လုပ်ပေးရဆိုတာဒါကအကူအညီတွေစစ်ဆေးရေးဖြစ်နေပါဒါဟာလုံးဝတည်ပြည့်မရှိတော့တောက်ချောင်းထောက်ခံနိုင်ပါဦးခင်ဗ
ျဟုတ်ကဲ့ခင်ဗျကုသဆင်ကျေးဇူးပါတော်ရှင်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ်ကိုတိလည်းမူဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့ဒီအမှန်တော့အခုပြောနေတဲ့အစိုးရတွေကတော့ကျွန်တော်တို့မဟာမင်းကြီးရုံးရဲ့ပြောဆိုချက်တွေကတော့ကျွန်တော်တို့ကအမှန်တမ်းကျေးဇူးပါတယ်ခင်ဗျအဲ့ဒီတော့ကျွန်တော်တိုင်းသားပြည်သူတွေကတော့ဖြစ်ပေါင်းမြောက်များစွာနဲ့တရားတပ်ဖြတ်ခံရတယ်เนาะတရားပြည့်စုံခံရတယ်ဆိုတော့ကျွန်တော်တို့ပြောပြတော့မလိုတော့ပါဘူးခင်ဗျအဲ့ဒါကြောင့်မို့မာမင်းကြီးရဲ့အခုပြောဆိုခဲ့တာကတော့ကျွန်တော်တို့အမှန်မှဥညွန့်နဲ့အမှန်မှတောင်းဆိုပါတယ်အမှန်ကန်လဲလုပ်ပြီးဖို့ကျွန်တော်တို့အမြန်တော့လုပ်ပြီးဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
ဟုတ်ကဲ့ကိုတိလိုက်မှုကျေးဇူးပါခင်ဗျာကိုတိလိုက်မှုကတော့သူ့သဘောထားအမြင်ပြောသွားတာပေါ့နော်ကျွန်တော် match cherry ပင်နိုင်ဆွေးနွေးတဲ့ match cherry ဆောင်းအောင်ကိုပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ် match cherry ကိုကျွန်တော်မေးချင်တာကခုန match cherry ပြောသွားတဲ့ကိစ္စအဆက်ပါလက်ရှိပြောမယ်ဆိုရင်မြန်မာနိုင်ငံမှာဒီလူနေစုခွေးရည်နဲ့ပတ်သက်လို့ဥပဒေရလဲအကာအကွယ်မဲ့နေတယ်ဒါပေမဲ့လည်း2015ခုနှစ်မှာလူနေစုခွေးရည်ကာကွယ်ရေးအတွက်ဥပဒေအစိုးရကလုပ်ခဲ့တယ်ဆိုတော့ကျွန်တော်အစိုးရရဲ့စိတ်ဆန္ဒမေးချင်ပါတယ်လက်ရှိဒီလူနေစုအခွင့်အရေးလူနေစုတွေတွေးခွဲဆက်ဆံမှုတွေကိုဖယ်ရှားနိုင်ဖို့အတွက်အစိုးရနဲ့အာဏာရပါတီမှာရောစိတ်ဆန္ဒအရဘယ်လောက်ရှိရလို့ယူဆနိုင်ပါလဲ
ကျွန်မရဲ့သုံးသပ်ချက်ကတော့စိတ်ဆန္ဒဟိုရှိဒါတော့လူတိုင်းမှာရှိကြမယ်ထင်တယ်ဟိုလူတိုင်းကျမတို့မြန်မာနိုင်ငံမှာရှိနေတဲ့နိုင်ငံရေးကောင်းဆောင်တွေရောပြည်သူလူထုတွေရောအမဲတမ်းပြောနေတာကတန်းတူညီမျှမှုတရားမျှတမှုလွတ်လပ်မှုဆိုတာလူတိုင်းကြိုက်ကြတဲ့အရာပဲဒါပေမဲ့အဲ့ဒီအပေါ်မှာနားလည်မှုကဟိုတစ်ဖက်နဲ့တစ်ဖက်မတူကြဘူးဥပမာဆိုလို့ရှိရင်ကျမတို့တိုင်းသားလူနေစုတွေကနားလည်ထားတာကတိုင်းသားလူနေစုတွေအခွင့်အရေးကိုအတိဟိုအတိကျအဲ့ပြည်ဝကကွယ်ပြီးနိုင်မှာဒီမိုကရေစီဖြစ်လို့ခေါ်တယ်။ဆိုတော့ဒါပေမဲ့ဟိုတစ်ဖက်ကနားလဲတာကခုနဆရာလည်းဟိုNLD ကဆရာလည်းပြောသွားတယ်ဒီမိုကရေစီအရင်ရမှတိုင်းသားတွေရဲ့အခွင့်အရေးကိုပေးလို့ရမယ်ဆိုတော့ဒီအပေါ်မှာကျမတို့ကနားလဲမှုတွေကလွဲနေတယ်လို့ကျမတို့ထင်တယ်လေ။အဲ့ဒီအစိုးရတက်မှာတော့စစ်တနာရှိရင်ရှိမယ်ဒါပေမဲ့ဟိုဟိုသူတို့ဘက်ကပဲပေးရမယ်ဆိုတဲ့ဟာကဟိုတကယ်တမ်းဆိုတော့အဲ့ဒါမဖြစ်သင့်ဘူးတကယ်တမ်းဆိုလို့ရှိရင်ပြီးဖို့မဟုတ်ဘူးဒီတိုင်းသားလူနဲ့စုတွေရောဒီသူဘာသာရေးလူနဲ့စုတွေရောသူတို့ဒီတဲ့လူပဲသူတို့ဒီတဲ့လူအခွင့်အရေးပေးဝတ်ရှိရမယ်ဆိုတဲ့လူသားလူပဲမြင်နေဆိုလို့ရှိရင်ခုနကမူဝါဒတွေကိုလည်းပဲတကယ်တွေ့ဟိုအကောင့်ထဲပေါ်လို့ရမယ်အခုဥပမာဆိုလို့ရှိရင်ကျမတို့ဟိုလက်ဝကကိုသွားကြည့်လိုက်ဒါမှမဟုတ်အစိုးရဌာနတွေကိုသွားကြည့်လိုက်ဒီအစိုးရဌာနတွေဆိုတာအရက်တာစုရအောင်မှာရှိနေတဲ့ဌာနတွေကိုသွားကြည့်မယ်ဆိုလို့ရှိရင်အရင်ဆုံးဘာလို့မျိုးလဲအရင်ဆုံးဘာပါတာလဲအဲ့ဒါနဲ့ပဲအရင်ဆက်ဆံတာဒီဟိုဒိုစီယုံသွားမယ်လက်ဝကယုံသွားမယ်တရားယုံသွားမယ်ရဲစခန်းသွားမယ်တနင်္လာသွားရင်ဒီလူကလူသားပဲဒီလူကမြန်မာနိုင်ငံမှာဒီလက်ရှိတည်ရှိနေတဲ့လူပဲဆိုလို့မမြင်ဘဲနဲ့ဘာပါတာလဲဘာလို့မျိုးလဲအဲ့ဒီဟိုအချက်နှစ်ချက်ကအရင်လာတယ်သူတို့ဒီဟာတွေကဟိုနားလည်မှုတွေကတပင်းနဲ့တပင်းမတူဘူးလို့ကျွန်တော်တို့သုံးသပ်တယ်။ဆိုတော့ဟိုဟိုစေတနာဘယ်လောက်ပဲရှိရှိနားလည်မှုကဟို approach ကမှားနေတယ်ဆိုလို့ရှိရင်ဟိုဒီအနေလူနေစုတွေရဲ့အခွင့်အရေးကတော့ဟိုဆက်ပြီးတော့ရှုံးရှုံးမှုတွေရှိမှာပဲလူနေစုတွေကသူတို့ရဲ့အခွင့်အရေးတွေအပြည့်ဝမရဘူးလို့ခံစားနေရရင်ရတဲ့နည်းနဲ့ပြန်ပြီးတော့တော်လှန်ကြရမှာပဲဆိုတော့ဟိုဒါဆက်ပြီးတော့ပြောကြရလဲမလို့ပေါ့နှစ်ပေါင်း80ကျွန်တော်တို့ဒီတန်ရတဲ့မှာလဲနေပြီ
ကျွန်တော်အဲ့မှာနည်းလေးပြန်ထောက်ပြချင်တာလက်ရှိအမျိုးသားအာဏာရအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဆိုလို့ရှိရင်2015ခုနှစ်ရွေးကောက်ပွဲကုစရယ်ကြီးရွေးချယ်တဲ့ခါမှာဒီမွတ်စလင်ပေါ့နော်အစ္စလမ်ဘာသာဝင်တွေကိုမထည့်ဘူးဆိုတဲ့ပုံစံမျိုးကျွန်တော်တို့ကြားရပါတယ်ဒါကိုအတိအကျအခိုင်အမာတော့ဒီ NLD ပါတီဘက်ကပြောဆိုတာတော့မရှိပါဘူးဒါပေမဲ့တကယ်တမ်းလဲမွတ်စလင်ကိုယ်စားလှယ်တွေလုံးဝမရှိပါဘူးဒါပေမဲ့လဲ NLD ပါတီကအာဏာရလာပြီးတဲ့နောက်မှာတော့ခုနလိုမျိုးပင်လုံးကြီးလုပ်ကန်းညီလာခံလိုဟာမျိုးတွေလုပ်တယ်ဖရယ်ပီအောင်စုတည်ဆောက်မယ်ဆိုတဲ့သူတို့လက်တွေ့လုပ်ကန်းတွေလုပ်လာတာမျိုးတွေလည်းရှိပါတယ်ခင်ဗျတိုင်းသားကြီးနဲ့ပတ်သက်လို့ရှီတန်းတင်မယ်ဆိုတဲ့ဟာမျိုးတွေလည်းရှိပါတယ်အဲ့တော့လက်ရှိအမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့အစိုးရပိုင်းရဲ့မူဝါဒပေါ့နော်တိုင်းသားကြီးနဲ့ပတ်သက်လို့မူဝါဒကိုဘယ်လိုများသုံးသပ်မိပါလဲ
အကယ်လို့ဒီတိုင်းသားလူနဲ့ဆိုပြီးဒါမှမဟုတ်ရင်ဟိုအထူးသဖြင့်နိုင်ငံရေးအခွင့်အရေးနဲ့ဟိုကိစ္စကိုအကယ်လို့ကောင်ထဲပို့ချင်တယ်ဆိုလို့ရှိရင်တိုင်းသားဒီအမေရန်ပြောနေတဲ့ကိုပိုင်ပြတ်ထန်းခွင့်တွေဒါမှမဟုတ်ရင်ပြည်နယ်တွေမှာသူ့ရဲ့သူ့ဟာနဲ့သူ့သူ့ပါတီနဲ့သူ့အစိုးရဟိုပြည်ပိုင်ခွင့်တွေကလမ်းဦးတည်ပြရမှာဖြစ်တယ်အခုဆိုလို့ရှိရင်ကျမတို့ဟိုလက်ရှိမှာဒီလုံခဲ့တဲ့တပတ်ဒီတပတ်ကတောက်ချက်ဆွေးနွေးတာကနှစ်ထောက်
Okay, Kamia. Kunaga must cherries a hound topia doi tema, Tonga, she said, Nakunet, Nangada, Pimu Ubri, or Arnapatalu, Luki Mahaminjigale, Topia Tabale, Dan, Tunilagome, Kofiane, Singazamale, Dahupi Simusure, a champuja, the Bob Barbare, Nemasuagale, Kofiane, Singazagu, Champuja, Dru, County Pome Sure, Kadigu, Le Pitabare, Dame, let you appear to Tonga, she said, Ubri, Buduma Tina, and Piniavano, Atagale, the Pamaga. Chigan, the Luduye, the Boragale, Tagul, Melon San, I Musur, Tota Chivale, or Jonaco Tassing, who Mijanaga, Kunalumu, Badaye, Lumuia, Lunezu, Nepatalu, Tuiko Sasamuri, Kuna, Lumu, Peto Tare, Kesariga, Lupuzi, a Duma, Yama Lupuzi, Duma, Kayama, Shini, Suaga, Melon, Nainala, Suari Kunaga, Muara, Piniala, Balu Tota Mivale.
ဒီအစိုးရကူတိုင်းကဒီကိစ္စမှာရေးတဲ့နဲ့မကန်ကြွယ်မဖြေရှင်းတာဟာသူ့ကိုယ်ရင်ကတော့ဒီကိစ္စမှာဘူးသဘောထားလိုက်တာရှင်းနေတဲ့ဘောရံမရှိပါဘူးသူကလည်းရှင်းနေတဲ့ဘောရံမပြထားပါဘူးအဲ့တော့ကျွန်တော်ကတော့ဘုနာတို့ကအနယ်ဒီကအနယ်ဒီကဘောရံကြီးမှာအများဆုံးလူအချက်အများဆုံးပါတီဖြစ်တယ်လူချက်အများဆုံးခေါင်းဆောင်နဲ့တော့အသက်ရှင်ဖြစ်တယ်အဲ့ဒါဆိုလို့ရှင်လူချက်အများဆုံးလူများဆုံးထောက
ောက်မှာပုံမှန်ငွေဖြည့်ရှင်းပြန်လုပ်ထင်တယ်။ဒီလိုပုံဖိနဲ့ဒီလိုမျိုးဟိုခွဲခြားဆက်ဆံမှုအားပေးတဲ့အဖွဲ့အစည်းဒီမဲစုဒီလိုကနေရတဲ့သဘောထားကိုသူကအိပ်ရမဖြည့်ရှင်းမဲ့နဲ့ဇောရောင်ပြီးလိုက်ပြီးတော့ဒီကိစ္စကိုမပြည့်စုံအောင်ဆောင်နေတယ်လို့မျိုးလုပ်နေတာပါလေ။ဒီလူတွေကိုတစ်သက်အချင်းဟိုတော်လို့ရှင်တော့ဒီလူတွေကိုဒီအုပ်စုတွေကိုအားပေးနေနေပါလေ။ဒီလိုဒီလိုရုံးတို့ရအားပေးခြင်းမျိုးဆိုရင်ဒီလိုတွေနဲ့တပ်ပတ်ဒီစားနဲ့ပတ်သက်ပြီးတော့အဖြစ်ရှင်းနိုင်အောင်မှာသူကကျွန်တော်ကဘယ်လိုယုံကြည်ပါလဲကျွန်တော်ကဘယ်လိုချက်ကြည့်ပါလဲဆိုရအောင်လို့သူပြောတင်တယ်။ဒီမပြောချင်းအပြင်သူကဒီလိုနဲ့ဓာတ်မှုဖြစ်နေဒီလိုနဲ့ပါတဲ့ဖြစ်နေဆိုတော့သူကမဖြစ်နေပါဘူး။ဒါကြောင့်ကျွန်တော်ဒီဆိုရဲဒီမျိုးစုတွေမှာသဘောထားတဲ့ဒီမျိုးစုတွေမှာထားတဲ့သဘောထားဘာသာခြားပြီးမှထားတဲ့သဘောထားဟာမရှင်းလင်းဘူး။မရှင်းလင်းတဲ့အပြင်အရေးကြီးတယ်မရှိဘူး။ပြောခုမရှိဘူးတော့ဟာဒီလိုမျိုးမျိုးစုံမှာအား19ဒီလိုမျိုးစုံနဲ့သတ်မှတ်တဲ့သဘောထားတစ်ခုတည်းဖြစ်နေလို့ကျွန်တော်ပြောရမယ်ဖြစ်နေပါတယ
်။ဟုတ်ကဲ့ခင်ဗျာကျွန်တော်မတ်ချယ်ရီကိုတစ်ခုထပ်မေးချင်ပါတယ်။အဓိကတော့ဒီကုလသမဂ္ဂမဟာမင်းကြီးပြောသွားတဲ့အထက်မှာအခုလိုမျိုးမူဝါဒတွေဥပဒေတွေကိုပြင်ဆင်ဖို့အပါဝင်ဒါကိုဖြေလျှော့ဖို့ဆိုရှင် transitional justice ပေါ့နော်အသွင်ကူးပြောင်းမှုတရားမျှတမှုကိစ္စမျိုးတွေလုပ်ငန်းစဉ်တွေလုပ်ဖို့လိုတယ်လို့သူအကြံပြုသွားပါတယ်။အဲ့တော့လက်ရှိမြန်မာနိုင်ငံကအသွင်ကူးပြောင်းနေတဲ့အချိန်မှာအနေဒီအစိုးရကလည်းရင်ကြားစီလုပ်ငန်းလုပ်နေရတယ်ပြောပါတယ်ခင်ဗျာ။အဲ့တော့ transitional justice တကယ်လုပ်နိုင်ချေရှိမရှိလုပ်နိုင်ဖို့အခွင့်အလမ်းအချိန်ရောပြီးရလားမတ်ချယ်ရီအမြင်သိကြပါလဲ
။ transitional justice ကိုလုပ်မယ်ဆိုလို့ရှိရင်လုပ်ရမယ့်အပိုင်းတွေကအများကြီးနှစ်ပေါင်း80လုံးလုံးခံလာခဲ့တဲ့ဒီတိုင်းဒါလူနည်းစုတွေဥအိမ်ပြက်ပြီးတော့ဘဝတွေပြက်ပြီးတော့မှမိသားစုတွေဟိုအကွဲကွဲအဲ့လိုမျိုးဟိုနေရာတကာရောက်ပြီးတော့မှကွဲနေတဲ့ဒီဘဝပြန်ပြီးတော့နလမထူတောင်းနိုင်တော့တဲ့ဟိုတိုင်းဒါလူနည်းစုတွေအများကြီးရှိတယ်။သူနည်းလကောင်မြခုနရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ရိုဟင်ဂျာလူများစုတွေဖြစ်နေတယ်။ပြီးရင်ဒီဟိုနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်ခဲ့လို့ထောင်ချခဲ့လို့ဟိုဟိုဒီဘဝတွေဟိုပြန်ပြီးတော့နလပြန်ထူဖို့ရန်အတွက်ခက်ခဲနေတဲ့လူတွေရှိတယ်။ဆိုတော့ transitional justice လို့ပြောလို့ရှိရင်ခုနကောင်းစင်တစ်ခုတည်းနဲ့သွားလို့မရဘူး။ဒီဟာတွေကို target ဟိုစီစဉ်ပြီးတော့လုပ်ရမယ်။ဒါမဲ့ဒီ transitional justice ကိုလုပ်မယ်ဆိုလို့ရှိရင်ဟိုဟို justice ဆိုတာဘာလဲတရားမျှတမှုဆိုတာဘာလဲဆိုတဲ့ဟာလဲပြည်သူလူထုတွေကြားထဲမှာအများကြီးဟိုချက်ပြတ်ဖို့လိုအပ်တယ်ပြောဖို့လိုအပ်တယ်လူလူဟိုဒီကျမတို့ရဲ့ဒီပတ်ဝန်းကျင်မှာဒီဟာကိုမြန်မြန်ပြောလာနိုင်အောင်အခြေအနေလေးဖန်တီးပြဖို့လိုအပ်တယ်လက်ရှိအခြေအနေမှာကဟိုလက်ရှိဖြစ်နေတဲ့အမှုအခင်းတွေဥပမာ Victoria case လိုမျိုးတွေဟိုကပြင်းဆာမှာနေရာအသက်ခံနေရတဲ့ကိစ္စတွေဒီဟာဒီတော့မှမဖြစ်ရှင်းနိုင်ဘဲနဲ့တက်တက်သားသားဟိုအစိုးရတက်ကနေလည်းမဖြစ်ရှင်းဘူးတက်တက်ကနေလည်းအမြဲတမ်းဟိုဟိုကာတင်းနေတဲ့အခြေအနေမျိုးမှာ transitional justice ကိုတကယ်လက်တွေ့အကောင့်ထဲပေါ်ဖို့ရန်အတွက်ကအင်မတန်မှဟိုဝေးသေးတယ်လို့ကျမတို့သုံးသပ်တယ
်ဒ
ါအပြောသဘောလောက်ပဲဖြစ်တယ်တကယ်ပဲလုပ်မယ်ဆိုလို့ရှိရင်တက်သားမှုတော့လိုအပ်တယ်ဒီဟာကိုဆက်ဆက်မဲ့မဲ့လုပ်ဖို့ရန်အတွက် program တစ်ခုကြီးလုံးကိုဟိုဟိုအိုးအိုးမှပြောရရင်တော့ဒီဟာကိုလုပ်ဖို့ရန်အတွက်ဘုံဒီခန္ဓာတစ်ခုလုံးပေါ်ကိုတော့မှတည်ထောင်ဖို့လွယ်လဲလို့အလားလဲမြေဘာလို့ဆိုကျွန်တော်တို့တိုင်းပြည်ကအရန်ကိုခုံရှုံမှုတွေကအရန်များနေလို့လူနေရာတိုင်းမှာဒီဟာတွေကဟိုမတရားမှုတွေဖြစ်ပြနေခဲ့လို့ပေါ့နော်ဆိုတော့ဒီဟာတွေပြန်ပြည့်နေလားပြန်ထူဖို့အတွက်တော်တော်လေးကိုတော့လုပ်ယူရနိုင်မယ်လို့ကျွန်တော်တို့သုံးသပ်နေရ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးကုသဆင်ကိုမေးချင်ပါတယ်ခင်ဗျာခုနကုသဆင်ပြောသွားတဲ့အထက်မှာလည်းပါတယ်ပြောရမယ်ဆိုရင်ဒီသွေးခွဲလူနည်းစုတွေပေါ်သွေးခွဲဆက်ဆံမှုတွေဟာဥပဒေရရောမူဝါဒရရော institutional ပုံစံရပါတည်ရှိနေရဆိုရဟာပြောပါတယ်ခင်ဗျာအဲ့တော့ပြောမယ်ဆိုရင်မြန်မာအာဏာပိုင်ဒီဘက်ကလက်ရှိအရသာအာဏာပိုင်ဒီဘက်ကပြောနေတာသူတို့မှာ2008ဥပဒေဖွဲ့စည်းပုံခြေခံဥပဒေရှိနေတယ်စစ်တပ်ကဒပိုင်းစာအုပ်ချုပ်ထားတယ်ဒီချင်းနေကြောင့်လောကကံရခက်တယ်ပြည်ဝင်ပြောင်းလဲဖို့အတွက်ဟန့်တာတွေရှိရဆိုတဲ့သဘောမျိုးကျွန်တော်မကြာကြားရပါတယ်ခုနကကျွန်တော်တို့ပြောနေတဲ့ဒီပြည်ဝင်ပြောင်းလဲမှုတွေတကယ်ပဲအရသာစုအနေနဲ့အခုရှိနေတဲ့ bounding ကရောလုံနိုင်ချေရှိရလားကိုတက်စီအမြင်သိကြပါတယ်
ဟုတ်ကဲ့တကယ်တော့သူတို့ဟိုဆိုတော့ကျမလည်းပြောတော့ပေါ့နော်တကယ်တော့သူတို့မှာစိတ်ဆန္ဒရှိတယ်သူတို့ချင်းဟိုကကျွန်တော်တို့အာပြည်နယ်မှာရှိနေတဲ့အမှရခိုင်နဲ့ရှမ်းပြည်နယ်မှာရှိနေတဲ့နောက်ထပ်တော့ကိုယ်တော်ကြီးကတင်ထားဆက်တော်ဦးကျော်တော်မှာရှိနေတဲ့ကတ္တနာကြီးကပြောတယ်တင်ထားတဲ့ဒီလူတို့ကိုချေအောင်ပြည်စီကအချက်လက်တွေကြီးစားတယ်အမှသူရဲ့ပြည်စီချက်တင်တဲ့အခါမှာအဲ့ဒါရောဖက်သွင်းပြီးတော့မစင်စားလို့ချက်သွင်းမပေါ်ပြခဲ့ဘူးဆိုတော့ဒါအချက်ဒီလူငယ်လူတွေမှာထားတဲ့သဘောထားသူတို့သဘောထားရှင်းနေနောက်တစ်ခုကတော့ဒီ talking about the similar thing on the talking about the budget တော့သူကဘာကြောင့်မဖြစ်ဘူးလဲဆိုတော့သူကအခုချိန်ထိတက်မတော်ကဒီ25ရက်ကငုံတော့သူကမထည့်ဘူးလို့ပြောနေအမှန်ဆိုရင်ဒီ talking ကိုတက်မတော်နဲ့စက်ခိုင်ရတင်းတင်းနဲ့ဆိုရင်တော့သူက talking ကဒီ talking ကိုအောက်ပံဖြစ်စီနဲ့ကိစ္စတွေကသူကပြင်ဖို့အတွက်ထူထားတယ်နဲ့အလို့မစိုးစားဘူးဒီ talking အလို့မစိုးစားတဲ့ပြင်ဒီ talking တော့မပြင်နိုင်ဘူးဆိုလို့ရှိရင်သူကဒါငွေစုတွေကထားတဲ့သူ့ရဲ့သဘောထားကဖိတ်ရှင်းပါတယ်ဒါပြောကဘလောက်ပဲသူလည်းသူကလေရသဘောထားတဲ့တော်တော်တကယ်တည်းမှာကြားလို့ရှိမှာသူလည်းသူကမှာထားတဲ့သဘောထားကအခုနောက်ဆုံးအချိန်လေးပြောရချင်းလက်ရှိဖြစ်နေတဲ့အချိန်ပြည့်ရင်ကျင်းပြီးအချိန်လေးမှာတော့မှသူကဒီလူလည်းသူကထားတဲ့သူ့သဘောထားကဘလောက်ထင်ရှားလဲဆိုတာဥပမာဖြစ်ပြီးကြပါဒါကြောင့်မို့ဒီချိုးရတဲ့သဘောထားက
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုက်ရိုက်လီလိုက်အစီအစဉ်ချိန်ဆသွားလို့ပါအဓိကပေါင်းဆွေးနွေးပြီးတဲ့မတ်ချယ်ရီဇာဟောင်းနဲ့ဦးသက်စင်တို့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုက်ရိုက်လီလိုက်အစီအစဉ်ကိုတော့ဒီမှာပဲညနာခွဲပြီးပါခင်ဗျာ
အင်္ဂါနေ့ညဒိုက်ရိုက်လီလိုက်ပြန်လည်ထုတ်လွှင့်ချက်ဖြစ်ပါတယ်ဒီနေ့သူယုံကြည်ရာအစီအစဉ်မှာစင့်ကူမျိုးကြည်တော့ပေါက်ကျွေးရာထွန်းနောက်ရောင်ကြီးစာကြည့်တဲ့ကော်မတီဥက္ကဋ္ဌဦးမျိုးနိုင်ဦးရဲ့ယုံကြည်ရာကိုနားဆင်ရပါမယ်မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်
ကျွန်တော်ကသဘာချင်းကိုမေတင်ကလေးကဝါသနာပါခဲ့ပါတယ်လက်ရှိအချိန်မှာလည်းသင်ကြားရေးကိုတစ်စိတ်တစ်ပိုင်းတာဝန်ယူနေရတဲ့သူဖြစ်တဲ့အတွက်အဆက်မပြတ်လေးလာမှုကိုလည်းဝါသနာပါပါတယ်ကျွန်တော်တို့ကျေးရွာမှာလူငယ်လူရွယ်တွေအတွက်အဓိကစာပေဖတ်ရှုခွင့်ရဖို့ရအတွက်စာကြည့်တဲ့တွေကိုဥဆောင်ပြီးတော့အကူအညီပေးနေပါမယ်။ခေတ်ကာလလျော်တိုးတက်လာတဲ့ဤပညာတွေနဲ့လည်းအဆက်မပြတ်အောင်ကွန်ပျူတာသင်တန်းတွေ၊ social network မီဒီယာ၊ online အသုံးပြုနည်းသင်တန်းတွေကိုလည်းစာကြည့်တိုက်ကနေဥဆောင်ပြီးတော့ပို့ချပေးနေပါမယ်။ဒီနေ့ခေတ်ကာမှာပညာတွေဟာအဆက်မပြတ်တိုးတက်ပြောင်းလဲနေတာဖြစ်တဲ့အတွက်စာဖတ်ခြင်းအပြင် online learning လို့ခေါ်ရဲ့လိလမှုတွေကိုလည်းကျွန်တော်တို့အဆက်မပြတ်လုပ်နေရတာဖြစ်တဲ့အတွက်ဒီနေ့ဒီကမှာနိုင်ငံတကာနဲ့ရှင်ရင်အဆက်မပြတ်နောင်မကျရအောင်လို့ကျွန်တော်တို့ပြည်သူပြည်သားအများစုကလည်းစာပေဖတ်ယူခြင်းလာမကအွန်လိုင်းလမ်းညွှန်လို့ခေါ်တဲ့အဆက်မပြတ်လေ့လာခြင်းတွေကိုလည်းကျွန်တော်တို့ဆက်လက်ပြီးတော့ဆောင်ရွက်သွားတင်ပါမယ်ကျွန်တ
နော်တို့ကိုယ်တိုင်လေအခုချိန်ထိလက်လန်းမိတယ်လို့စက်မပြတ်လိလာတင်ယူနေရဆဲဖြစ်ပါတယ်စာဥစာရန်တွေကတင်ယူရတာရှိတယ်လို့လူတွေစီကနေတစ်ဆင့်တင်ယူရတာတွေလည်းရှိပါတယ်အွန်လိုင်းပေါ်ကနေတင်ယူရတာတွေလည်းရှိပါတယ်ဒီနေ့ခေတ်ဆက်သွယ်ရေးနည်းပညာတွေတိုးတက်ထွန်းကားလာတာဖြစ်တဲ့အတွက်လိလာမှုတွေဟာအရင်တည်းစာရင်ပို့ပြီးတော့ဘယ်သူလင်းမြန်လာတာကိုတွေ့ရပါတယ်အဲလိုလင်းမြန်လာတာနဲ့အမျှမလိုလားအပ်တဲ့misinformation disinformation တွေလည်းငားပြားနေတာဖြစ်တဲ့အတွက် literacy သင်ကြီးလို့ခေါ်တဲ့ digital literacy သင်ကြီးလို့ခေါ်တဲ့အသိပညာတွေကိုလည်းလေ့လာပြီးတော့အသုံးချကြဖို့လိုပါတယ်လူတိုင်းလူတိုင်းဟာမိမိဘဝအတွက်ရုံးခန့်လှူရှားကြတဲ့အခါမှာအသိပညာဖြည့်ဆည်းမှုတွေလည်းအဆက်မပြတ်လှုပ်သွားခြင်းအပြင်မိမိဘဝအတွက်အထောက်အကူပြုနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်အကြမို့လို့အဲ့ဒီလိုယုံကြည်တဲ့သူတွေကိုလည်းတစ်ဖက်တစ်လမ်းကနေကူညီဆောင်ရွက်ပေးတဲ့အနေနဲ့စာကြည့်တိုက်တွေကိုဥဆောင်ပေးတာလက်ရှိစာကြည့်တိုက်တွေကိုတနေ့နေ့မြဆက်သွယ်ကူညီထောက်ပံ့ပေးတာတွေလည်းရှိပါတယ်ကျွန်တော်တို့ကွန်ရက်အနေနဲ့ဆိုရင်တော့ဆစ်တဲ့လိုက်ပြီးဆိုတော့ကွန်ရက်အနေနဲ့လည်းဤဆက်ရစာကြည့်တိုက်တွေလက်လမ်းပြရစာကြည့်တိုက်တွေကိုတနေ့နေ့မြကူညီပေးနေတာဖြစ်ပါတယ်ဒီပညာပြောင်းလဲမှုရအတွက်စာကြည့်တိုက်တွေလိုအပ်နေသလိုအသိပညာကိုရှာဖွေနေတဲ့လူငယ်လူရွယ်တွေနေနဲ့လေစာကြည့်တိုက်တွေဟာအကူအညီပေးနေတာဖြစ်တဲ့အတွက်စာကြည့်တိုက်တွေကိုစိတ်ဝင်စားတဲ့စေနာရှင်ပြီးသားပြည်သူတွေကလည်းစာကြည့်တိုက်တွေကိုတစ်ဖက်တစ်လမ်းကနေအားပေးပြီးတော့လာမယ့်မျိုးဆက်တွေအတွက်ပညာရှာဖွေသင်ယူတဲ့အခွင့်အလမ်းတွေစာဥစာပေတွေဖတ်ရှုလေ့လာနိုင်တဲ့အခွင့်အရေးတွေပေးကြဖို့ဒီတရကံတန်ကြာရင်းနဲ့ကျွန်တော်စီရင်ကိုနားထောင်တဲ့ဒီအားလုံးကိုလည်းကျေးဇူးတင်တဲ့ကြောင်းပြောကြားလိုပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
် View American တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်အခုဗိုလ်တော်နေ့မနေ့ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနာရီအစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေ9နိုင်အထိ9.20kHz 15.33 9.25kHz 11.3 9.32kHz 9.33 ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကနေ့မနေ့ဖက်နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ကကြေညာပေးပါမယ
်အမေရိကန်ပြည်သူ့မှာနိုဝင်ဘာလနဲ့ချင်းပါမယ်သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြန်မယ်ဒီမိုကရက်တစ်ပါတီသမ္မတလောက်အကျိုးရွေးပွဲတွေကိုအင်္ဂါနေ့ကပြည်နယ်14ခုမှာတပြိုင်တည်းချင်းပါပါတယ်မဲရီစတင်ရေးထွက်နေပြီဖြစ်တဲ့ဗာဂျီးနီးယားပြည်နယ်မှာတော့ဒုသမ္မတဂျိုးဘိုင်နဲ့အနိုင်ရတဲ့အကြောင်းအမေရိကန်ရုပ်မြင်သံညာဌာနတွေကကြိုတင်ခန့်မှန်းနေကြတာပါကိုရိုနာဗိုင်းရပ်စ်တက်ဖြစ်ရေးကဘာတော်မှချမ်းမိုက်ပညာရှင်တွေဆက်လက်ကြိုးပမ်းနေရတဲ့အချိန်မှာပဲအာဂျင်တီးနားနိုင်ငံမှာတော့ပထမဆုံးကူးစက်မှုတွေ့ရှိတဲ့အကြောင်းသတင်းထုတ်ပြန်လိုက်သလိုစပိန်နိုင်ငံမှာလည်းဗိုင်းရပ်စ်ကြောင့်လူတူသေဆုံးသွားပါတယ်ဖေဖော်ဝါရီလ13ရက်နေ့ကသေဆုံးတဲ့မြို့သားတူကိုခွဲစိတ်ဆစ်ဆေးရမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးတာဖြစ်တဲ့အကြောင်းဗလန်ရှားဒေသကချမ်းမိုက်တောင်ဝင်ရှိသူတူကပြောဆိုခဲ့ပါတယ်အာဂျင်တီးနားနိုင်ငံမှာပထမဆုံးကူးစက်ခံရသူဟာဥရောပမှာကူးစက်မှုအများဆုံးဖြစ်နေတဲ့အီတလီနိုင်ငံမြောက်ပိုင်းမှာသတင်းနှစ်ပတ်ကြာနေထိုင်ခဲ့သူအသက်43နှစ်အမျိုးသားတူဖြစ်တဲ့ကြောင့်ကျမ်းမာရေးဝန်ကြီးကအတည်ပြုခဲ့တာပါဒါပေမဲ့လည်းယောဂမပြင်းထန်သလိုပြန်လည်သက်သာလာတဲ့ကြောင်းလည်းပြောပါရယ်အမေရိကန်ပြည်တော်စုဝါရှင်တန်ပြည်နယ်မှာလည်းတင်းလာနေကဆက်လို့နောက်ထပ်3ဦးသေဆုံးသွားတာကြောင့်အခုနောက်ဆုံးသေဆုံးသူစုစုပေါင်း9ဦးထိရှိသွားပါပြီဒီချိန်ထဲမှာပဲကမ္ဘာစီးပွားရေးပေါ်ထိခိုက်မှုတွေလျော့ပါစေဖို့အတွက်အမေရိကန်ဗဟိုဘဏ်ကလည်းအင်္ဂါနေ့ကပဲအနှုန်းနှုန်းစံသတ်မှတ်ချက်ကို0.5%ခန့်နှုန်းလျှော့ချပေးလိုက်ပါတယ်
ပေါ်တော့နေမနက်ခင်းထိတ်တန်းရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကုအောင်လွင်ဦးကကြေညာပေးခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်ကျွန်တော်ကတော့ရမထွန်ပါဒီကနေ့ညနေပဲ6နိုင်ခွဲကနေ890ထုတ်လွှင့်မဲ့အစီအစဉ်တွေကို line to meter 16 line to meter 19နဲ့ line to meter 25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါတော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ Thank you.
This program has come to you from the Voice of America, Washington.